Welcome to the Voice of America in Burmese.
Mingla nan nak khin ma taw da shin mya khmyar VOA American Tan Myanmar Bai season ga 2016 khu ne July 1 ye taw ja ni mna khin season ni ko American pi daw su myo lo Washington DC ga ni dai yai thau lwin pe ni ba bi line meter 32 40 46 ga ni phan yu na sin nai ya ba le khmyar ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြပါအခုမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာပါရှင်ကျွန်မအနန္ဒချမ်းမှာဒီမနေ့သတင်းတွေကိုကိုရဲကောင်နဲ့အတူကြေညာပေးမှာဖြစ်ပါတယ်ရှင်အမေရိကန်ပြည်ထောင်စုကဒီနေ့ထုတ်ပြန်တဲ့စီရင်ခန်းစာမှာမြန်မာနိုင်ငံအပါအဝင်ရှင်းနိုင်ငံကိုတရားသူတွေလို့ခေါ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုလုံးဝမရှိတဲ့အဆိုးဝါးဆုံးနိုင်ငံတွေစီးမှာအသစ်ထည့်သွင်းလိုက်ပါတယ်တူရကီနိုင်ငံအစ္စတန်ဘူလစိတ်ကိုအသေးကံဘုံခွဲတိုက်ခိုက်ခဲ့သူ3ဦးဟာရုရှား၊ဥဇ်ဘက်ကစ္စတန်နဲ့ကာဂျစ်စတန်နိုင်ငံတွေကဖြစ်တယ်လို့တူရကီတာဝန်ရှိသူတွေကပြောဆိုပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုခုမနက်ကြားမှာပါရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
The government of Burma continued to meet the criteria for tier 2 watch list during the April 1st 2015.
မြန်မာနိုင်ငံရဲ့လူခွင့်ရေးတိုက်ဖျက်မှုမှာပူးပေါင်းဆောင်ရွက်မှုအခြေအနေနဲ့ပတ်သက်ပြီးတော့အဆင့် short ချလိုက်တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အာရှနဲ့ပစိဖိတ်ရေးဌာနကရဲ့ပြောခွင့်ရသူပြောသွားတာဖြစ်ပါတယ်။သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ကြပါမယ်။ဒါ့အပြင်ဒီကိစ္စအပေါ်မြန်မာနိုင်ငံအစိုးရဘက်ကတုံ့ပြန်ချက်နောက်ပြီးတော့ဒီလိုတက်မှတ်လိုက်တဲ့အပေါ်ဘလို့အကျိုးဆက်တရားမှုတွေရှိလာနိုင်တယ်လေဆိုတဲ့ပေါ်စူးစီးတင်ပြချက်နဲ့မြန်မာနိုင်ငံရဲ့တည်ငြိမ်မှုဟာသတိနဲ့စောင့်ကြည့်ရမယ့်အစီအမံရှိတယ်ဆိုပြီးတော့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ကပြောဆိုလိုက်တဲ့အကြောင်းစားတဲ့သတင်းလွှာတွေကိုနားဆင်ရမှာပါ။နောက်ပိုင်းမှလာဆိုရင်လည်းအင်္ဂလိပ်စာတင်ကန်းစာကျမ်းစာဤကဏ္ဍနဲ့တိုင်းရင်းသားသတင်းလွှာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမနက်နာချမ်းနဲ့ကိုရဲကောင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကဒီနှစ်ထုတ်ပြန်ခဲ့တဲ့စီရင်ခန်းစာမှာမြန်မာနိုင်ငံအပါအဝင်ရှစ်နိုင်ငံကိုတရားသတိလိုခေါ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုလုံးဝမရှိတဲ့အဆိုးဝါးဆုံးနိုင်ငံတွေစီးရင်မှာအသစ်ထည့်သွင်းလိုက်ပါတယ်။အခုလိုထည့်သွင်းခံရတဲ့နိုင်ငံတွေကတော့ဆိုဗီယက်နိုင်ငံဟောင်းတွေဖြစ်ကြတဲ့ဥဇ်ဘက်ကစ္စတန်၊တက်မင်နစ္စတန်၊ဒီမိုကရေစီလမ်းကြောင်းပေါ်တက်လန်းစမြန်မာနိုင်ငံ၊ဟေတီ၊ဂျီဘူတီ၊ပပူဝါနယူဂီနီ၊ဆူဒန်နဲ့ဆူရီနမ်တို့ဖြစ်ကြပါတယ်။တရားသတိအဆင့်သတ်မှတ်ခံရတဲ့နိုင်ငံတွေအနေနဲ့အမေရိကန်နဲ့နိုင်ငံတကာအကူအညီတွေရရှိမှုကန့်သတ်ခံရတာလို့ဒဏ်ခတ်အရေးယူမှုတွေလည်းကြုံရနိုင်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတော့ခေတ်သစ်ကျေးကျွန်းစနစ်ကြောင့်ဒီကနေ့အချိန်မှာလူသန်းပေါင်း20ကျော်ဟာလူကုန်ကူးခံနေရဆဲဖြစ်တယ်။အဲ့ဒီလူသန်း20ဟာတခြားလူတွေလိုပဲလူသားတွေဖြစ်ကြပြီးတော့သူတို့မှာနာမည်တွေရှိတယ်၊မိသားစုတွေလည်းရှိကြမှာပဲ။ဘလို့လူသားကမှခံနိုင်ရေးမရှိတဲ့အသက်ရှင်လျက်ငရဲကြတယ်လို့ဘဝမျိုးကိုသူတို့တွေခံစားကြဖို့အာရမတွန်းပို့ခံနေကြရသူတွေဖြစ်တယ်လို့ပြောဆိုသွားခဲ့ပါတယ်။တရားသတင်းအဆင့် short ချခံခဲ့ရတဲ့မြန်မာနိုင်ငံကိုတော့ကလေးစစ်သားအုံပြုမှုအာရမလောအပိခိုင်းစေမှုရိုဟင်ဂျာမွတ်စလင်လိုနိုင်ငံတကာကခေါ်ဝေါ်တဲ့လူနည်းစုတွေပေါ်ဖိနှိပ်မှုတွေအဆုံးသတ်စေရေးပုံမို့လှုပ်ဆောင်ဖို့ရတွန်းအားပေးတဲ့အနေနဲ့အဆင့် short ချခဲ့တာဖြစ်တယ်လို့ထောက်ပြခဲ့ပါတယ်။ပြီးခဲ့တဲ့2015ခုနှစ်ကတော့မြန်မာနိုင်ငံကိုတရား2စောင့်ကြည့်ခံနိုင်ငံတွေစီးရင်မှထည့်သွင်းခဲ့တာပါ။အမေရိကန်မှာပြဋ္ဌာန်းထားတဲ့လူကုန်ကူးခံရသူများကိုအကာအကွယ်ပေးရေးဥပဒေပါအနိုင်ဆုံးစံနှုန်းသတ်မှတ်ချက်တွေကိုအပြည့်အဝမလိုက်နာပေမဲ့လည်းတည်တာတဲ့လှုပ်ဆောင်မှုတွေရှိနေတဲ့နိုင်ငံတွေကိုတရား2အဆင့်မှာသတ်မှတ်ထားတာဖြစ်ပါတယ်။2015ခုနှစ်ကတရား3အဆင့်သတ်မှတ်ခံထားရတဲ့ထိုင်းနိုင်ငံကိုတော့ဒီနှစ်မှာတရား2အဆင့်ကိုတိုးမြှင့်သတ်မှတ်ခဲ့ပါတယ်
။အီရတ်နိုင်ငံမှာကလေး9ယောက်အနက်တစ်ယောက်ဟာတေဆုံခြင်းဒဏ်ရာရခြင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရခြင်းအတင်းကျပ်ခေါ်ဆောင်သွားပြီးလက်နက်ကင်အဖွဲ့တွေမှာတွတ်သွင်းခံရတာတွေလောက်ခံရဖို့အတွက်ဘေးအန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂကလေးသူငယ်ဆိုင်ရာအေဂျင်စီကပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံမှာကလေးငယ်တွေဟာပြစ်ခတ်တိုက်ခိုက်မှုတွေကိုအရင်ဆုံးခံရမယ့်အခြေအနေမှာရှိနေပြီးစဉ်ဆက်မပြတ်နဲ့ထပ်တလဲလဲပြစ်မှတ်ထားတာခံနေရတယ်လို့ UNICEF အဖွဲ့ရဲ့အီရတ်နိုင်ငံဆိုင်ရာကိုယ်စားလှယ်ကပြောလိုက်ပါတယ်။ UNICEF အဖွဲ့ရဲ့နောက်ဆုံးထုတ်အစီရင်ခံစာမှာပြီးခဲ့တဲ့နှစ်နှစ်ခွဲကာလအတွင်းမှာပြင်းပြတလောက်ကလေးငယ်90လောက်ဟာဖမ်းဆီးခေါ်ဆောင်သွားတာခံရပြီးတိုက်ခိုက်ဖို့စီခန်းခံရတာဒါမှမဟုတ်လိမ်မဲဆိုင်ရာမတော်မတရားလုပ်ခံရတာတွေကြုံနေရတယ်လို့ဆိုပါရယ်2014ခုနှစ်ကအီရတ်နိုင်ငံမြောက်ပိုင်းမှာပြန်ပြီးဆွဲခံခဲ့ရတဲ့အဇစ်လို့ခေါ်တဲ့17နှစ်အရွယ်ယောက်ျားလေးရဲ့ပြောကြားချက်အရသူ့ကိုဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်ဘာသာရေးကျမ်းစာတွေနဲ့လက်နက်အသုံးပြုကင်တွဲပုံတွေကိုအတင်းကျပ်တင်ကြားပေးပြီးအရက်သားတွေပေါ်ရက်ဆက်ကြမ်းစုပ်တဲ့ပြစ်မှုတွေကျူးလွန်ပုံဗီဒီယိုတွေကိုလည်းကြည့်ခိုင်းတယ်လို့ပြောပါရယ်။ကလေးငယ်တွေကိုသူတို့ရဲ့နေအိမ်တွေ၊ကျောင်းတွေနဲ့လက်မတွေပေါ်ကနေဖမ်းခေါ်သွားတဲ့အချိန်တွေကအလွန်မဲဆိုးဝါးနေပြီးအချို့ကိုရာဇဝတ်မှုကျူးလွန်တဲ့ဂိုင်းအဖွဲ့တွေကပြုလုပ်တာဖြစ်ပေမဲ့အများစုကတော့ IS အဖွဲ့ကလုပ်ခဲ့တာဖြစ်တယ်လို့သူကပြောပါရယ်။
တူရကီနိုင်ငံအစ္စတန်ဘူလေဆိတ်ကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့သူ၃ဦးဟာရုရှား၊ဥဇ်ဘက်ကစ္စတန်နဲ့ကာဂျစ်စတန်နိုင်ငံတွေကဖြစ်တယ်လို့တူရကီတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုကို IS စစ်သွေးကြောအဖွဲ့ကလှုပ်ဆောင်တာလို့တူရကီတာဝန်ရှိသူတွေကယုံကြည်ထားဆဲဖြစ်ပြီးတော့တိုက်ခိုက်သူတွေရဲ့နာမည်ကိုထုတ်မပြောဘဲဘုံးခွဲတိုက်ခိုက်သူတွေဟာအင်္ဂါနေ့ကသူတို့ကိုသူတို့အသေးခံဘုံးဖောက်မခွဲခင်အတာတုခ်နိုင်ငံတကာလေးစိတ်ထဲကခီးသွွားတွေနဲ့အလုသမားတွေကိုမောင်းမြန်တနက်တွေနဲ့ပစ်ခတ်ခဲ့ကြတယ်လို့အာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ဥရောပမှာတတိယမြောက်အသွာလာအုံပြမှုအများဆုံးဖြစ်တဲ့ဒီလေစိတ်မှာဘုံဖောက်ခွဲမှုတွေကြောင့်တည်ဆုံးသူအရေအတွက်ဟာအခုခါ44ယောက်ရှိသွားခဲ့ပြီဖြစ်ပြီးတော့ဒဏ်ရာရသူကတော့230ကျော်ရှိပါတယ်။မနေ့ကြာတာပရင်းနေ့ကတော့အစ္စတန်ဘူမြို့မှာရှိတဲ့ရက်ကွက်3ခုက16နေရာကိုရဲတွေကဝင်ရောက်စီးနှင်းခဲ့ပြီးတော့ IS စစ်တွေးကြွအဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့မတင်ကြရသူ73ဦးကိုဖမ်းဆီးခဲ့ပါတယ်။အခုခါအစ္စတန်ဘူလေစိတ်နဲ့ဒီနှစ်အစောပိုင်းဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့ကလေဆိပ်တွေတိုက်ခိုက်ခံရမှုတွေကြောင့်လေရင်တွေဘေးကင်းလုံခြုံရေးအတွက်စိုးရိမ်မှုတွေကနေအခုခါလေဆိပ်တွေလုံခြုံရေးအတွက်ပို့ပြီးတော့စိုးရိမ်မကင်းမှုတွေထပ်ပေါ်လာနေကြပါတယ်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာကြာတာပရင်းနေ့ကရဲတပ်ဖွဲ့ရင်နန်းကိုတာလီဘန်အသေခံဘုံကားဘုံခွဲတိုက်ခိုက်ရေးသမားတွေကတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလုံခြုံရေးတပ်သား30တေဆုံးပြီးဒါဇင်နဲ့ချီပီတန်ရသွားပါတယ်။ရဲတပ်ဖွဲ့ဝင်တင်နန်းသားတွေနဲ့တင်နန်းဆရာတွေကိုတင်ဆောင်ထားတဲ့ရင်တန်းတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ပောက်ကွဲမှုတွေရှေ့ဆက်နောက်ဆက်ဖြစ်ခဲ့တယ်လို့အာဖဂန်အရာရှိတွေကအတည်ပြုပြောကြပါတယ်။တေဆုံးဒဏ်ရာရခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုတယ်ဆောင်သွားတယ်လို့ကိုရိုင်းမြင်တွေ့ခဲ့တဲ့သူတွေက VOA ကိုပြောပြခဲ့ပါတယ်။အာဖဂန်သမ္မတအရှရစ်ဂါဟာနီကအကြမ်းဖက်တိုက်ခိုက်မှုကိုလူသားအလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုတစ်ခုအဖြစ်ရှုံးချလိုက်ပါတယ်။ရဲတင်နန်းသားတွေကိုအခုလိုပို့ဆောင်မှုဆုံးဖြတ်လှုပ်ဆောင်ခဲ့တာကိုစုံစုံစမ်းစစ်ဆေးဖို့အတွက်ပြည်ထောင်ဝင်ကြီးဌာနကိုအာဖဂန်သမ္မတကညွှန်ကြားလိုက်ပြီးပြက်ကွက်မှုတွေရှိရင်အရေးယူမယ်လို့လည်းကတိပြုလိုက်ပါတယ်။အသေးခံဘုံးခေါက်ဖောက်ခွဲတိုက်ခိုက်သူတွေဟာရမဒန်ဥပုပ်လအပြီးအစ်ပွဲတော်ဆင်နွှဲဖို့အတွက်နိုင်ငံအလယ်ပိုင်းမာဒီယန်ဝါဒရစ်ပြည်နယ်ကနေကဘူးမြို့တော်ကိုဘတ်ကားတွေနဲ့ခီးထွက်လာကြတာဖြစ်ပါတယ်။ဘုံးခွဲတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကပြောခဲ့ပါတယ်။အသေးခံဘုံးခွဲသမားတအုပ်ကဖောက်ခွဲပစ္စည်းတွေတင်ထားတဲ့ကားနဲ့ဂျင်းနန်းအတွင်းကိုဝင်တိုက်လိုက်တာဖြစ်တယ်လို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကသတင်းတောက်တစီကိုပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American အသံကသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်။မြန်မာနိုင်ငံကို9ရက်ကြာခီးရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝန် M Shahida Head နဲ့မြန်မာနိုင်ငံသားရဲ့ဝန်ကြီးဒေါက်ဆန်းစုကြည်တို့ကြာတာပရင်းနေ့မနေ့ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံသားချစ်ကြည်ရင်းနှီးမှုအိမ်နီးချင်းကောင်းပီတာမှုပေါ်ခြေကန်တဲ့ဆက်ဆံရေးမျိုးနဲ့အပြန်အလှန်နားလည်မှုရေရှည်အကျိုးဖြစ်ထွန်းမှုတို့အတွက်နှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်သွားကြဖို့တွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝန်ရှာဟီဒါဟက်ဟာဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့အထူးကိုယ်စားလှယ်တော်အဖြစ်နဲ့ဗုဒ္ဓဟူးနေ့ကပဲမြန်မာနိုင်ငံကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဒီမိုကရေစီတောင့်တင်းခိုင်မာစေရေးနဲ့အားလုံးပါဝင်တဲ့လူအတိုင်းဝိုင်းတစ်ခုတည်ဆောက်ရေးကြိုးပမ်းမှုတွေပေါ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အစိုးရအသစ်ကိုလေးစားဂုဏ်ပြုထားတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့စာအုပ်လဲနိုင်ငံသားရေးအတွင်းဝန်ကဒေါက်အောင်ဆန်းစုကြည်ကိုပေးအပ်ခဲ့ပါတယ်။ဒါ့အပြင်လက်ရှိဖြစ်ပွားနေတဲ့ပြဿနာတွေအားလုံးကိုရိုးသားပွင့်လင်းစွာနှစ်နိုင်ငံပူးပေါင်းဖြေရှင်းကြဖို့အတွက်ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အစဉ်အသင့်ရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့မှတ်ကြားချက်တွေကိုနှွေးထွေးစွာတုံ့ပြန်ခဲ့ပြီးတော့တိုင်းရင်းသားပဋိပက္ခနဲ့ပတ်သက်လို့လည်းရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စိန်ခေါ်ချက်တွေကိုအပြေရှားနိုင်ဖို့မြန်မာအစိုးရရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်တွေနဲ့အစိုးရအသစ်ကလှုပ်ဆောင်နေတဲ့ဆောင်ရွက်ချက်တွေကိုဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့တယ်လို့ဒါကထွင်ပြသတင်းမှာဖော်ပြထားပါတယ်
နိုင်ငံသားဆိုရတွေဟာအမေရိကန်ပြည်ထောင်စုကပေးအပ်တဲ့စစ်ရေးအကူအညီတွေရဖို့အတွက်ကလေးစစ်သားအသုံးပြုမှုကိုချက်ချင်းရပ်တန့်ဖို့လိုအပ်ချက်ကိုထည့်သွင်းပေးဖို့အတွက်လူ့အခွင့်အရေးဆောင်ကြည့်ရေးအဖွဲ့ Human Rights Watch ကသမ္မတဥပမာဆိုရကိုတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့လူကုန်ကူးမှုနှစ်ပတ်လည်အစီရင်ခံစာမှာမြန်မာဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံ၊ Iraq, Nigeria, Rwanda, Somalia, တောင်ဆူဒန်၊ Sudan, Syria နဲ့ယီမန်နိုင်ငံတွေကိုကလေးစစ်သားအသုံးပြုမှုရှိတဲ့နိုင်ငံတွေဖြစ်ဖော်ပြပြီးတဲ့နောက်ကြာတာပရင်းနေ့က Human Rights အဖွဲ့ကအခု Right West အဖွဲ့ကအခုလိုထုတ်ပြန်လိုက်တာပါမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့အလားတူလူနည်းစုဝင်တွေအပေါ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမဟာမင်းကြီးရဲ့ အစီရင်ခံစာကိုမနေ့ကထုတ်ပြန်လိုက်တာနဲ့ပတ်သက်လို့လည်းလူကွင်စောင့်ကြည့်အဖွဲ့ HRW ကကြိုဆိုတဲ့အကြောင်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေဟာနိုင်ငံမဲ့ဖြစ်မှုနဲ့လွတ်လပ်စွာရွှေ့ပြောင်းသွားလာခွင့်အပေါ်ပြင်းထန်စွာကန့်သက်ချုပ်ချယ်ခံရမှုစတဲ့အစိုးရရဲ့ဖိနှိပ်မှုတွေကိုဆက်ပြီးခံရပြီးမြန်မာနိုင်ငံမှာပြင်းထန်တဲ့အမျိုးသားရေးဝါဒီတွေခေါင်းထောင်လာတာကြောင့်ရိုဟင်ဂျာနဲ့အခြားသောမွတ်စလင်တွေပေါ်ခွဲခြားဆက်ဆံမှုနဲ့ချိန်ချောက်မှုတွေဆက်ပြီးဖြစ်နေတဲ့အကြောင်းနဲ့အာဏာပိုင်တွေကလည်းဒီကိစ္စတွေပေါ်အရေးတကြီးဖြေရှင်းလိုခြင်းမရှိဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။
နမကျော် Fox Magazine ကြီးရဲ့ကဘာပေါ်မှာဩဇာအကြီးမားဆုံးအမျိုးသမီးတရားစင်မှာမြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လည်းဒီနှစ်ပါဝင်ပြီးတော့အဆင့်26မှာရှိနေပါတယ်။ဒီနှစ်ရဲ့ထူးခြားချက်ကတော့ Fox Magazine ကြီးရဲ့ကဘာပေါ်မှာဩဇာအကြီးမားဆုံးအမျိုးသမီးများစင်မှာတရုတ်နိုင်ငံကအမျိုးသမီး6ယောက်ပါဝင်လာတဲ့အတွက်တရုတ်နိုင်ငံလူမှုအတိုင်းဝိုင်းမှာအမျိုးသမီးတွေအရေးပါလာတာကိုပြသတဲ့လက္ခဏာတစ်ရပ်ဖြစ်တွေ့ရပါတယ်။ဒါပေမဲ့လည်းအမျိုးသားတွေနဲ့တန်းတူအခွင့်အရေးရတဲ့အခြေအနေထိရောက်ဖို့ကတော့အချိန်အတော်ကြာဆောင်ရလဲဦးမယ်လို့တက်ကြွလှုပ်ရှားသူတွေကပြောကြပါတယ်။
လွန်ခဲ့တဲ့6နှစ်ကအိန္ဒိယနိုင်ငံနယူးဒယ်လီမြို့ကအိမ်အနီးမှာကစားနေတဲ့ပြည်မီးဆွဲခံရတဲ့12နှစ်အရွယ်ကလေးငယ်ဆိုနီဘဂန်ဟာကြာသပတေးနေ့ကနယူးဒယ်လီမြို့မှာသူ့မိသားစုနဲ့ပြန်လည်ပေါင်းစည်းနိုင်ခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနန္နာ Channel ကိုရေးကောင်းတို့ကြီးညာသွားကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံဟာလူကုန်ကူးမှုစောင့်ကြည့်ခံ TR2 အဆင့်နံပါတ်1စီးရင်မှာ၄နှစ်ဆက်တိုက်ရှိနေခဲ့ပြီးအခုတတ်မှတ်ချက်အရ TR2 စီးရင်ထဲမှာထည့်သွင်းလို့မရတော့တဲ့အတွက်မြန်မာအစိုးရကိုတွန်းအားပေးတဲ့အနေနဲ့ TR3 အဆင့်ကိုလျှော့ချတတ်မှတ်လိုက်တာဖြစ်တယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်။မနေ့ကထုတ်ပြန်ခဲ့တဲ့2016ခုနှစ်နိုင်ငံတကာလူကုန်ကူးမှုစီးရင်ခန်းစာမှာပါတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနကနေတည်တံ့ကြေညာချက်ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။အကြောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင
်ဗျ။မြန်မာနိုင်ငံကိုလူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံ TR3 အဆင့်3အဖြစ်ရှော့ချသတ်မှတ်လိုက်တာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဌာနခွဲရဲ့ပြောခွင့်ရအမျိုးသမီး Gabriel Price က VOA ကိုအခုလိုရှင်းပြပါတယ်။
The government of Burma continued to meet the criteria for Tier 2 watch list during the April 1st, 2015 through March 31st.
ရှင်းခန်းစာရေးသားတဲ့ကာလဖြစ်တဲ့ April 1ရက်2015ကနေ March 31ရက်2016တွင်မြန်မာအစိုးရဟာ Tier 2အဆင့်နဲ့စောင့်ကြည့်ခံဆင်းနဲ့မှာပဲဆက်ပြီးရှိနေတာပါ။ဒါပေမဲ့လည်းဒီလိုအဆင့်နဲ့စောင့်ကြည့်ခံဆင်းနဲ့မှာမြန်မာနိုင်ငံဆက်ပြီးရှိနေတာ၄နှစ်ဆက်တိုက်ကြာမြင့်လာတဲ့အတွက် American ပြည်ထောင်စုဥပဒေအရဒီအဆင့်မှာဆက်ပြီးထားလို့မရတာမို့TR3 အဆင့်3ဖြစ်ရော့ကျသွားတာဖြစ်ပါတယ်
။ဒါ့အပြင်ကြီးညာချက်မှာနေဆက်ဖြတ်ကျော်ပြီးလိန်ဖြော်ပြင်းရင်းနဲ့အလုတ်သမားအတွက်လူကုန်ကူးတဲ့ရာဇဝတ်မှုတွေအ धिक ကျူးလွန်သူတွေကိုမြန်မာအစိုးရကစုံစမ်းစစ်ဆေးပြီးအရေးယူတာတွေကိုဇက်တိုက်လှုပ်ဆောင်ခဲ့ကြောင်းဖော်ပြထားသလိုကလေးစစ်သားစုဆောင်မှုအခြေအနေနဲ့ပတ်သက်ရင်လည်းမြန်မာအစိုးရဟာစစ်တပ်မှာအတင်းအဓမ္မစုဆောင်ခံရတဲ့ကလေးစစ်သားတွေကိုဖော်ထုတ်ပြီးစစ်မှုထမ်းအဖြစ်ကနေထွက်ခွင့်ပေးတာတွေကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လို့ကျူးလွန်သူတွေနဲ့ပတ်သက်လို့တော့မြန်မာအစိုးရရဲ့အရေးယူလှုပ်ဆောင်ချက်တွေဟာလုံလောက်မှုမရှိဘူးလို့ Gabriel Price ကပြောပါတယ်
။ The Ministry of Defense punished 11 officers and 14 non-commissioned personnel.for child soldiering offenses including through reprimands fines or decrease in
police data စုဆောင်တဲ့ပြစ်မှုကိုကျူးလွန်တဲ့အတွက်စစ်တပ်အရာရှိ12ဦးနဲ့အရာခံအချက်တပ်သား14ဦးကိုကာကွယ်ရေးဝန်ကြီးဌာနကနေဖော်ထုတ်ပြီးအရေးယူတာဒဏ်ငွေရိုက်တာပြင်ဆင်လစာလျှော့ချတာမျိုးတွေအပါအဝင်အပြစ်ပေးအရေးယူခဲ့ပါတယ်ဒါပေမဲ့လည်းဆိုးဝါးလာတဲ့ဒီကလေးစစ်သားစုဆောင်မှုကိုကျူးလွန်တဲ့ပြစ်မှုအတွက်ဒီအရေးယူမှုကမျှတမှုမရှိပါဘူးအသက်ရွယ်ငယ်ရွယ်သူတွေကိုစစ်တပ်ထဲမှာလူသစ်စုဆောင်မှုကိုဥပဒေအရတားမြစ်ထားတယ်လို့အရာခံအချက်တပ်သားတချို့ကိုစစ်တပ်ကအပြစ်ပေးနေတယ်ဆိုပေမဲ့အရသားပွဲစားတွေစစ်တပ်အရာရှိတွေကိုအရက်ဖက်တရားရုံးတွေကနေအမှုဖွင့်အရေးယူတာမျိုးမရှိပါဘူ
းဒါအပြင်အတင်းအဓမ္မလှုပ်အားခိုင်းစေမှုကိုကျူးလွန်တဲ့အရသားအရာရှိတွေကိုအပြစ်ပေးအရေးယူဖို့2012ခုနှစ်ရက်ကြီးအုပ်ချုပ်ရေးဥပဒေဒါမှမဟုတ်အခြားတင့်တော်တဲ့ဥပဒေတွေကိုအာဏာပိုင်တွေဘက်ကအသုံးပြုခြင်းလုံးဝမရှိခဲ့ဘူးလို့လည်းကြေညာချက်မှာထောက်ပြထားပါတယ်။အခုလိုကလေးစစ်သားစုဆောင်းမှုတွေဆက်ပြီးရှိနေသေးတဲ့မြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုရဲ့စီရေးကူညီပေးမဲ့အစီအစဉ်တွေမပြုတ်လုပ်ဖို့နယူးယောက်ခြေဆိုင် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတောင်းဆိုကြောင်းအဖွဲ့ရဲ့ကလေးခွင့်ရေးဆိုင်ရာညွှန်ကြားရေးမှူးဂျိုးဘက်ကာက VOA ကိုပြောပါတယ်။
The State Department every year issues a list of countries that are involved in the use of child soldiers. And Burma has been on the list every year since 2010. Because there's been a continuing problem with children
American နိုင်ငံသားရဲ့ဌာနကနေပြီးတော့ကလေးစစ်သားစုဆောင်းမှုတွေရှိနေတဲ့နိုင်ငံတွေရဲ့စည်းရင်းကိုနှစ်တိုင်းထုတ်ပြန်တာမှာမြန်မာနိုင်ငံဟာ2010ခုနှစ်ထဲကစပြီးတော့နှစ်တိုင်းဖော်ပြခံရပါတယ်။ဘာကြောင့်လဲဆိုတော့တက်မတော်ကနေကလေးတွေကိုတပ်သားအဖြစ်ဆက်ပြီးတော့စုဆောင်းနေလို့ပါ။မြန်မာအစိုးရကကလေးစစ်သားစုဆောင်းမှုကာကွယ်ရေးဘိုင်းမှာအနည်းငယ်တိုးတက်အောင်လှုပ်ဆောင်ခဲ့တယ်လို့ကလေးစစ်သားတွေကိုလည်းစစ်တပ်ကနေပြန်ပြီးတော့လွှတ်ပေးလိုက်တာမျိုးတွေတော့ရှိခဲ့ပါတယ်။ဒါပေမဲ့လည်းဆက်ပြီးတော့စုဆောင်းနေသေးပဲဆိုတဲ့အချက်တွေလည်းရှိနေတာကြောင့်ဒီနှစ်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံဟာဆက်ပြီးတော့ပါနေတာပါ။ဒါကြောင့်2008ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အမေရိကန်ဥပဒေအရကလေးစစ်သားအသုံးပြုနေစေမြန်မာနိုင်ငံကိုအမေရိကန်အစိုးရကစစ်ရေးအကူအညီတွေပေးလို့မရပါဘူး။အနာဂတ်နိုင်ငံဆက်ဆံရေးမှာလည်းဒီကိစ္စကိုထည့်သွင်းပြီးစဉ်းစားပြီးတော့ကလေးစစ်သားစုဆောင်းမှုတွေရှိနေသမျှအမေရိကန်ဘက်ကစစ်ရေးအကူအညီမပေးဖို့ကျမတို့တောင်းဆိုပါတယ်။
2016ခုနှစ်နိုင်ငံတကာလူကုန်ကူးမှုအစိုးရခန်းစာထဲမှာတော့ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာအိုးအိမ်ဆွန့်ကွာထွက်ပြေးနေရတဲ့ဒုက္ခသည်ပေါင်း 32,000 နီးပါးလောက်ရှိနေပြီးသူတို့တွေဟာလူကုန်ကူးခံရမယ့်အန္တရာယ်တွေနဲ့ရင်ဆိုင်နေရတဲ့အခြေအနေမြင့်မားလာနေကြောင်းဖော်ပြထားပါတယ်ရှင်
မန်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်တစ်ဆက်တည်းပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံကိုအခုလို Tier 3 is အနေဆုံးအဆင့်စီးရင်ထည့်သွင်းခဲ့တာဟာအရင်တုန်းကအချက်လက်ဟောင်းနေပေါ်မှာအခြေခံပြီးတော့ပြုလုပ်ခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကတုံ့ပြန်လိုက်ပါတယ်ဒါပေမဲ့လူကုန်ကူးမှုတပ်ဖြည့်ရေးနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့အကြံပြုချက်တွေအတိုင်းမြန်မာအစိုးရကနိုင်ငံတကာနဲ့ပူးပေါင်းပြီးတော့ဆက်လက်ကြိုးပမ်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကဇွန်လ30ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတော့ဖော်ပြထားပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့ကြာသပတေးနေ့မှာထုတ်ပြန်လိုက်တဲ့နိုင်ငံတကာလူကုန်ကူးမှုအစိုးရခန်းစာအရမြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုနဲ့အတ္တမလူအားခိုင်းစေမှုတိုက်ဖြတ်ရေးမှာရောရိုဟင်ဂျာမွတ်စလင်လို့နိုင်ငံတကာကခေါ်ဝေါ်သုံးဆွဲနေတဲ့လူနည်းစုတွေအပေါ်ဖိနှိပ်အုပ်ချုပ်တာတွေဆက်ဖြစ်နေတာအဆုံးအတရေးပို့ပြီးလှုပ်ဆောင်ဖို့တွန်းအားပေးတဲ့အနေနဲ့မြန်မာနိုင်ငံကို TR3 အနေဆုံးအဆင့်ထိလျှော့ချလိုက်တာပါအမေရိကန်အစိုးရဟာအရင်ကအချက်လက်ဟောင်းတွေပေါ်အခြေခံပြီး TR3 အနေဆုံးစီးရင်တဲ့ထည့်သွင်းခဲ့တာသာဖြစ်တယ်လို့မြန်မာနိုင်ငံကြီးဝန်ကြီးဌာနအမြဲတမ်းအတွင်းမှာဦးအောင်လင်းကပြောပါတယ
်ဒီဥစားကတော့ဘယ်လိုလဲဆိုတော့ကမနှစ်တုန်းကဟို2015ခုမှာဖြစ်တဲ့ဟာတွေကိုသူက2016ခုနှစ်မှာသူတို့ကထုတ်ပြန်တာပေါ့ထုတ်ပြန်နေဆိုတဲ့အခါကျတော့အာကျွန်တော်တို့2015ခုနှစ်မှာဖြစ်ခဲ့တဲ့ဟာကိုကျွန်တော်တို့ဒီဆိုရတဲ့တာဝန်ယူတဲ့အချိန်မှာသူတို့ထုတ်တဲ့သဘောမျိုးဖြစ်သွားတာပေါ့ဒီဥစားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဟိုစိတ်မကောင်းဘူးဥစားတွင်ကျွန်တော်တို့လုံးဆရာရှိတာကျွန်တော်ဆက်လုပ်မယ်ဒီ TR3 ရနေပြီးတော့ကျွန်တော်တို့ကနေပြီးတော့ဒီလွတ်မြောက်ဖို့အတွက်ကိုကျွန်တော်တို့အမေရိကန်နိုင်ငံအပါအဝင်သက်ဆိုင်တဲ့အနေအားလုံးပူးပေါင်းဆောင်ရွက်သွားမယ်သူတို့ထောက်ပြနေတဲ့ဟာကိုကျွန်တော်တို့ကနေပြီးတော့သူတို့ကိုနားလည်အောင်ကျွန်တော်ရှင်းပြဖို့ဆောင်ရွက်ဖို့ရှိပါတယ
်တကယ်တော့မြန်မာနိုင်ငံဟာလွန်ခဲ့တဲ့၄နှစ်တာကာလအတွင်း2015ခုနှစ်အထိTR2 အဆင့်နှစ်ရဲ့စောင့်ကြည့်စည်းရင်းနိုင်ငံတွေထဲရှိနေခဲ့တယ်လို့မြန်မာနိုင်ငံကြီးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူကုန်ကူးခံရသူတွေကိုအကာအကွယ်ပေးရေးဥပဒေ TVBA ပါအနေဆုံးစံနှုန်းသတ်မှတ်ချက်တွေကိုအပြည့်အဝမလိုက်နာသလိုလိုက်နာဖို့တည်တာတဲ့လှုပ်ဆောင်ချက်တွေလည်းမရှိတာကြောင့် TR3 အဆင့်တွေထည့်ခဲ့ရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုရော့ကျအောင်လှုပ်ဆောင်နေတာနဲ့ပတ်သက်လို့ရန်ကုန်အမေရိကန်တန်ယုံတာဝန်ရှိသူတွေကိုရှင်းပြခဲ့ကြောင်းအမြဲတမ်းအတွင်းဝန်ဦးအောင်နှင်းကပြောပါတယ်
။ကလေးစစ်သားနဲ့ပတ်သက်ပြီးတော့ဒီနေ့ကတော့အမေရိကန်တန်ယုံကတာဝန်ရှိတဲ့လူနဲ့ကျွန်တော်တို့တွေ့ပြီးပါပြီ။ကလေးစစ်သားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံကအရေးယူဆောင်ရွက်မှုတွေကိုသူတို့ကျင့်တာအားရတယ်လို့သူတို့ပြောပါတယ်။သူတို့ဘက်ကနေပြီးတော့သူတို့ထောက်ပြစရာရှိတာကတော့အတင်းအဓမ္မခိုင်းစေမှုနဲ့ပတ်သက်ပြီးတော့သူတို့ဘက်ကသိကျင်တဲ့ဟာလေးတွေရှိသေးတယ်လို့ကျွန်တော်တို့ပြောသွားပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့သူတို့နားလည်အောင်ကျွန်တော်တို့ရှင်းပြဖို့အစီအစဉ်ရှိပါတယ်။
အဲ့တော့ရခိုင်ပြည်နယ်ကမွတ်စလင်တွေကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရကဘယ်လိုကင်တွဲဆောင်ရွက်နေတယ်ဆိုတာမျိုးရောသူတို့ဘက်ကဆွေးနွေးတာရှိပါလား
။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အမေရိကန်တိုင်ယုံကတာဝန်ရှိတဲ့လူလာတွေ့ခဲ့တဲ့နေရာတော့ဒီကြားပြောသွားတာမရှိပါဘူး။ရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့နိုင်ငံသားစစ်စီရေးတာဝန်ဒါသူတို့မြေသွားပါတယ
်။မြန်မာနိုင်ငံကလူအများစုဟာထိုင်းနိုင်ငံဘက်ကိုလူကုန်ကူးခံရပြီးလူကုန်ကူးဂိုင်းတွေရဲ့အယောင်စားခံကြရပါတယ်။အရင်က TR3 အနေဆုံးအဆင့်ရှိခဲ့တဲ့ထိုင်းနိုင်ငံကိုဒီနှစ်အမေရိကန်လူကုန်ကူးမှုအစိုးရခန်းစာထဲမှာ TR2 အဆင့်နှစ်အထိတိုးပေးခဲ့ပါတယ်လူကုန်ကူးခံရသူအများအပြားရောက်သွားလေးရှိတဲ့မလေးရှားနိုင်ငံကိုလည်း2015ခုနှစ်မှာ TR3 အဆင့်တည်းထားခဲ့ရကဒီနှစ်မှာတော့ TR2 အဆင့်တည်းထည့်သွင်းတက်မှတ်လိုက်ပါတယ်ခင်ဗျာ
ကိုညာဝဲအောင်ဖြစ်ပါတယ်အခုလိုမြန်မာနိုင်ငံကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကလူကုန်ကူးမှုတိုက်ဖြည့်ရေးနဲ့ပတ်သက်ပြီးတော့နှစ်ပတ်လည်အစည်းအဝေးခန်းစားမှာအဆင့်နှိမ့်ဖော်ပြလိုက်တာဟာမြန်မာနိုင်ငံသားတွေလူကုန်ကူးခံရမှုအခြေအနေပိုပြီးတော့ဆိုးလာနေပြီးမြန်မာအစိုးရဘက်ကလည်းထိထိရောက်ရောက်ရေးယူဆောင်ရွက်နိုင်မှုမရှိဘူးဆိုပြီးတော့မြန်မာရွှေပြောင်းရေးလှုပ်ဆောင်နေသူတွေကထောက်ပြကြပါတယ်လူကုန်ကူးမှုအစိုးဆုံးအဆင့်တက်မှတ်လိုက်တာကြောင့်မြန်မာနိုင်ငံအပေါ်ဘာတွေတက်ရောက်လာနိုင်မှာတလဲဆိုတာကိုတော့မတ်တိန်ကြီးထက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကဒီကနေ့ကြာသပတေးနေ့ထုတ်ပြန်လိုက်တဲ့လူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစည်းအခမ်းအနားမှာမြန်မာနိုင်ငံကို TR3 အစိုးဆုံးနိုင်ငံအဖြစ်အဆင့်လျှော့ချလိုက်ပါတယ်။ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာမြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကိုတိုးမြှင့်ပေးခဲ့ပြီး၄နှစ်ကြာစောင့်ကြည့်ပြီးတဲ့နောက်တိုးတက်မှုမရှိခဲ့တဲ့အတွက်အခုလို TR3 လူကုန်ကူးမှုအစိုးဆုံးနိုင်ငံအဆင့်ကိုပြန်ပြီးလျှော့ချလိုက်တာဖြစ်ပါတယ်။မြန်မာပြည်သူတွေလူကုန်ကူးခံရမှုအခြေအနေကပိုပြီးဆိုးဝါးလာတယ်လို့ထိုင်းချေဆိုင်မြန်မာနိုင်ငံသားများကုညီဆောက်ရှောက်ရေးအဖွဲ့ကဦးကျော်တောင်းကပြောပါတယ
်ပိုပြီးတော့ဆိုးလာပါတယ်ကျွန်တော်တစ်နှစ်တစ်ခါထုတ်တဲ့အစီအစဉ်ခံစားကျွန်တော်တို့တာမန်အဖွဲ့စီစစ်တေကလေးရဲ့ဒီ6လအတွင်းမှာကိုကွန်ဝဲတဲ့နှစ်ကအတက်လူသရင်းကိုကြော်သွားပါပြီပိုပြီးတော့ဆိုးဝါးလာနေပါတယ်အထူးသဖြင့်ဘယ်တော့ဒီဆိုးလာတယ်ဆိုလို့ရှိရင်ဒီလိန်အလုသမားတွေပုံမှန်များပြလာတယ်ငါးဖက်နေတွေပေါ်မှာလူများဒီတိုင်းပိုပြီးတော့များလာတယ်အခြားသောဒီဆော့လော်ရီလုံငန်းအပောင်းဝင်စိတ်ပြူလုံငန်းတွေပါမှာလုံငန်းပေါင်းစုံတော်တော်များများမှာဒီထိုင်းနိုင်ငံအတွင်းမှာလူကုန်မှုခံရတာရှိပါတယ်အဲ့ဒါတွေကို PPC နဲ့ရင်းဖို့အတွက်ကျွန်တော်တို့လည်းမနိုင်ဘူးမြန်မာဆိုရလည်းပဲဒီဖက်ကိုလာပြီးတော့မှဟိုထိထိရောက်ရောက်လောက်တာဒီနေ့ဒီရှိတော့မရှိသေးဘူးဗျဒါကြောင့်မို့လို့လူကုန်ကူးမှုကပို့ပြီးတော့မျောပြနေတဲ့တော့ရှိတယ်ဗျ
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကမြန်မာနိုင်ငံကိုလူကုန်ကူးမှုအစိုးဆုံးအဆင့်တက်မှတ်လိုက်တာကအနာလွှဲပြောင်းရယူထားတာလာပိုင်းမဲ့ရှိသေးတဲ့မြန်မာအစိုးရတဲ့အတွက်တော့နောက်ထပ်ရင်ဆိုင်ရမယ့်အခက်အခဲတစ်ခုလည်းဖြစ်ပါတယ်။ဒီလိုအဆင့်နှိမ့်ချသတ်မှတ်ခံရတာကြောင့်မြန်မာနိုင်ငံတွင်းအလို့အကန့်အခွင့်အလမ်းတွေပိုပြီးရှားပါသွားမယ့်အရေးစိုးရင်စရာဖြစ်တယ်လို့လည်းဥကြောတောင်းကထောက်ပြပါတယ
်။ဒီလိုလူကုန်ကူးမှုအစိုးဆုံးစင်းကိုဟိုသတ်မှတ်လိုက်တော့အပြင်ကျွန်တော်တို့တိုင်းပြည်ကထောက်လို့တဲ့အခြေရှုပ်ဆဲယုံလို့ဟိုကထွက်တဲ့အခြေတွေနောက်တခြားသောကုန်ပစ္စည်းတွေကိုနိုင်ငံရခြားတွေကဝယ်ယူသုံးစွဲမှုမရှိဘူးဆိုတဲ့အချိန်ကမှမြန်မာနိုင်ငံသားတွေနဲ့အလောက်ကန်ခွင့်လေးတွေပို့ပြီးတော့ရှားပါသွားမှာပေါ့အဲလိုတိုင်းပြည်ထဲမှာနေပြီးတော့အလောက်လို့သမင်းစားရမယ့်အလောက်ကန်မရှိတော့တဲ့အခါမှာနိစ္စရနိုင်ငံတော်ရရလမ်းကြောင်းနဲ့ထွက်လာခြင်းကလူကုန်ကူးမှုကိုပို့ပြီးတော့ဖြစ်စေတဲ့တွန်းအားတစ်ခုဟိုအဖြစ်ပဲကျွန်တော်မြင်တယ်မြန်မာဒီမှာလူကုန်ကူးမှုတောက်စုနေရင်ရေးတက်ဖွဲ့တိတက်ဖွဲ့တွေကအလောက်လာတာကြာပါပြီသို့တော့သူတို့တွေမှာနံပါတ်1ကလူဝင်ဟာနံပါတ်2ကငွေဝင်ဟာနံပါတ်3ကနှီးပညာနံပါတ်4ကအဲ့ဒီဟာပေါ့ကိရိယာတွေပေါ့အထူးသဖြင့်ဒီကကြတာကတော့သူတို့မှလွတ်လပ်ခွင့်နေတယ်ဆင့်ဒီရေးတပ်ဖွဲ့အပေါ်ကနေပြီးတော့၃လဆင့်လောက်ဖြတ်ကျော်နေရတာရှိတယ်ဒီကကလည်းမရှိဘူးလူငါလည်းနေတယ်ဗျဆိုတော့လက်ရှိခေကြီးမျိုးနဲ့တော့မြန်မာတပ်ဖွဲ့အနေနဲ့လူကုန်ကူးမှုတာစီရေးကိုဖိုင်ဖိုင်နဲ့နဲ့လုပ်နေတဲ့အနေအထားမျိုးတော့ကျွန်တော်မတွေ့ရဘူးဗ
ျအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2016ခုနှစ်အစည်းအခမ်းအနားမှာတော့မြန်မာနိုင်ငံဟာဆိုရင်အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအကျဉ်းအဓမ္မခိုင်းစေခံရမှုအမျိုးသမီးနဲ့ကလေးငယ်တွေလိင်လုသားတွေအဖြစ်တရားမဝင်ကူးသန်းခံရမှုတွေပြည်တွင်းမှာရောပြည်ပမှာပါဖြစ်ပွားနေတယ်လို့ထောက်ပြပါဗျ။အထူးသဖြင့်တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတို့မှာမြန်မာနိုင်ငံသားတွေလူကုန်ကူးခံနေရတယ်လို့လည်းဖော်ပြပါဗျ။ဒါအပြင်ရှမ်းပြည်နယ်၊ကချင်ပြည်နယ်တို့မှာလူပေါင်း2,000ကျော်စစ်ကြောအိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ရခိုင်ပြည်နယ်တွင်းကလူမှုအဝင်အဝိုင်းအတွင်းမှာလည်းဒေသရင်းစီအုပ်နဲ့ rubber cycling တွေကြောက်စိမ့်တူဖော်ရီလုပ်ငန်းတွေမှာအတင်းအဓမ္မခိုင်းစေခံရမှုတွေရှိတယ်လို့လည်းထောက်ပြပါဗျ။ကလေးငယ်တွေဟာဆိုရင်လည်းလင်းလုသားတွေအဖြစ်တရားမဝင်ကူးသန်းခံရတာတွေအကျွေးမဆက်နိုင်လို့အလုပ်စီခံခိုင်းနေရတယ်လို့လက်ဖက်ရည်ဆိုင်တွေစိုက်ပျိုးရေးလုပ်ငန်းစားလုရေးလုပ်ငန်းတွေမှာနေလည်းလုပ်ကင်နေကြရပြီးအိမ်ပေါ်တွေအဖြစ်လည်းခိုင်းစေခံရတယ်လို့အစိုးရခန်းစာမှာဖော်ပြပါဗျ။ဒါအပြင်မြမတက်မတော်အရက်ဖက်လူကုန်ကူးသူတွေနေဆက်လုံချုံရေးတက်တွေကတာဝန်ရှိသူတွေတိုင်းရင်းသားလက်နက်ကင်တက်တွေကလည်းကလေးစစ်သားတွေဆက်ပြီးစူးစောင်းနေစေဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2016ခုနှစ်လူကုန်ကူးမှုဆိုင်ရာအစည်းအဝေးခန်းစာကဖော်ပြထားပါတယ်ရှင
်။မှတ်တင်ကြီးထိုက်ပါခင်ဗျာ။အလားတူပဲမြန်မာနိုင်ငံရဲ့တည်ငြိမ်မှုအခြေအနေဟာသတိနဲ့စောင့်ကြည့်ရမယ့်အဆင့်မှာရှိနေစေဖြစ်တယ်လို့ကမ္ဘာနိုင်ငံတွေရဲ့တည်ငြိမ်မှုအခြေအနေတွေကိုစောင့်ကြည့်နေပြီးတော့ထုတ်ပြန်တဲ့ Fund for Peace အဖွဲ့ရဲ့2016ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်ပြီးခဲ့တဲ့နှစ်မြန်မာနိုင်ငံအတွင်းမှာကဏ္ဍတချို့မှာတိုးတက်မှုရှိပေမဲ့တခြားကဏ္ဍတွေမှာဆက်ပြီးတော့ကျဆင်းနေစေဖြစ်တယ်လို့အဲ့ဒီစောင့်ကြည့်ရေးအဖွဲ့ကပြောဆိုပါတယ်တရင်အပြည့်စုံကိုကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ကမ္ဘာနိုင်ငံတွေရဲ့တည်ငြိမ်မှုအခြေအနေကိုပြတဲ့ Fragile States Index အညွန်ငိမ်းကိုအမေရိကန်ပြည်ထောင်စု Washington DC အခြေစိုက် Fund for Peace အဖွဲ့ကဇွန်လ25ရက်နေ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီအဖွဲ့ကနိုင်ငံပေါင်း198နိုင်ငံအတွက်စစ်တမ်းကောက်ယူခဲ့တာဖြစ်ပြီး2015ခုနှစ်ကမြန်မာနိုင်ငံရဲ့တည်ငြိမ်မှုအဆင့်29ရှိခဲ့ပေမဲ့အခု2016ခုနှစ်မှာတော့အဆင့်26ကိုကျသွားပြီးစောင့်ကြည့်ရမယ့်နိုင်ငံစည်းရင်းထဲမှာပါဝင်နေပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ကအောင်မြင်မြင်ကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲကြောင့်နိုင်ငံရဲ့တရားဝင်ယက်တီမှုလို့ခေါ်တဲ့အညွှန်းငိမ်းမှာတိုးတက်လာခဲ့ပေမဲ့နိုင်ငံအနှံ့ရေကြီးရေပြန့်မှုတွေကြုံတွေ့ခဲ့ပြီးလူသေဆုံးမှုများပြားခဲ့တာနဲ့နိုင်ငံရဲ့စီးပွားရေးကိုထိခိုက်မှုရှိခဲ့တာတွေကြောင့်လူဦးရေရဲ့ဖိအားပေးခံရမှုလို့ခေါ်တဲ့အညွှန်းငိမ်းမှာကျဆင်းခဲ့ပြီးဒါတွေဟာ2016ခုနှစ်အတွက်အဆင့်သတ်မှတ်ချက်ကျဆင်းခဲ့တဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ Fund for Peace အဖွဲ့ကညွှန်ကြားရေးမှူး Nate Hagen ကပြောပြပါတယ်
Looking at Myanmar's scores for this year, you can see that some of the scores worsened.
2016ခုနှစ်အတွက်မြန်မာနိုင်ငံရဲ့အညွှန်းငိမ်းတွေကိုကြည့်မယ်ဆိုရင်နိုင်ငံအနှံ့ဖြစ်ပွားနေတဲ့ရေကြီးရေရှမ်းမှုတွေကြောင့်လူဦးရေဖိအားပေးခံရမှုကိုပြတဲ့အညွှန်းငိမ်းအရအခြေအနေပိုဆိုးလာပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဆက်ပြီးတော့ရှိနေတဲ့ဘာသာရေးအရကွဲပြားမှုတွေကိုတီးမခံနိုင်မှုတွေကြောင့်လူလူရဲ့စုစည်းညီညွတ်မှုကိုပြတဲ့အညွှန်းငိမ်းမှာလည်းပိုဆိုးလာပါတယ်။ဒါပြင်နိုင်ငံတွင်းကပြည်သူတွေထွက်ခွာမှုနဲ့အုံနောက်ယိုဆင်းမှုအခြေအနေကိုပြတဲ့အညွှန်းငိမ်းကလည်းပိုဆိုးလာပါတယ်။ဒါတွေအလုံးကတနင်္ဂနွေလုံးအတိုင်းအတာနဲ့တည်ငြိမ်မှုအဆင့်ကျသွားတဲ့အကြောင်းရင်းဖြစ်ပါတယ်။ဒါပေမဲ့လည်းဆယ်စုနှစ်များစွာအတွင်းပထမဆုံးလွတ်လပ်တဲ့ရွေးကောက်ပွဲကိုကျင်းပနိုင်ခဲ့တာကြောင့်အစိုးရရဲ့တည်ဝင်ဖြစ်မှုကိုပြတဲ့အညွှန်းငိမ်းမှာတိုးတက်လာပါတယ်။
2016ခုနှစ်အတွက် Fragile State Index အညွန်ငိမ်းအရကမ္ဘာနိုင်ငံ198နိုင်ငံထဲမှာတည်ငြိမ်မှုအနည်းဆုံးဆိုမာလီယာနိုင်ငံကအဆင့်1ဖြစ်ပြီးတည်ငြိမ်မှုအရှိဆုံးဖင်လန်နိုင်ငံကအဆင့်198ဖြစ်ပါတယ်။မြန်မာနိုင်ငံဟာတည်ငြိမ်မှုအဆင့်သတ်မှတ်ချက်အရဒေတာရင်းနိုင်ငံတွေထဲမှာအနည်းဆုံးဖြစ်နေပေမဲ့နိုင်ငံတစ်နိုင်ငံရဲ့တည်ငြိမ်မှုဆိုတာဟာရှုပ်ထွေးပြီးနက်နဲတဲ့ကိစ္စဖြစ်လို့တနိုင်ငံနဲ့တနိုင်ငံကိုတည်ငြိမ်မှုအဆင့်ရနှိုင်းယှဉ်ကြည့်ုံနဲ့အခြေအနေမှန်ကိုမသိနိုင်တဲ့အကြောင်း Nate Hagen ကပြောပါတယ်
။ It's much more meaningful actually to look at individual indicator scores over time
with နိုင်ငံတနိုင်ငံထဲမှာပဲဒီနိုင်ငံရဲ့မတူညီတဲ့အညွှန်းငိမ်းတွေအချိန်ကာလတစ်ခုအတွင်းဘလောက်ပြောင်းလဲလာတယ်လဲဆိုတာကိုကြည့်ပြီးတော့သုံးသပ်မယ်ဆိုရင်ပိုးပြီးတော့အဓိပ္ပာယ်ရှိပါလိမ့်မယ်။ဘာကြောင့်လဲဆိုတော့နိုင်ငံတနိုင်ငံမှာရှိတဲ့အခြေအနေနဲ့လိုအပ်ချက်တွေကတနိုင်ငံနဲ့တနိုင်ငံမတူကြပါဘူး။ဒါကြောင့်မို့အညွှန်းငိမ်းတစ်ခုကနိုင်ငံတစ်နိုင်ငံရဲ့တည်ငြိမ်မှုအတွက်အရန်အရေးကြီးပေမဲ့တခြားနိုင်ငံတစ်နိုင်ငံအတွက်တော့ရေးကြီးချင်မှကြီးပါမယ်။ဒါကြောင့်မို့နိုင်ငံတစ်နိုင်ငံနဲ့တနိုင်ငံကိုအဆင့်နဲ့နှိုင်းယှဉ်ပြီးတော့သုံးသပ်တာမျိုးကျွန်တော်တို့အားမပေးပါဘူး။ဒေတာတစ်ခုမှာဘယ်နိုင်ငံကအတည်ငြိမ်ဆုံးဖြစ်ပြီးဘယ်နိုင်ငံကတည်ငြိမ်မှုအနည်းဆုံးဖြစ်တယ်ဆိုတာမျိုးသုံးသပ်တာမျိုးတဲ့တနိုင်ငံချင်းစီရဲ့အညွှန်းငိမ်းတွေကိုနက်နက်နဲနဲကြည့်စေချင်ပါတယ်။တနိုင်ငံချင်းစီမှာဘာတွေတိုးတက်မှုရှိခဲ့တယ်လဲဘလို့စိန်ခေါ်မှုတွေရှိနေတယ်လဲဆိုတာမျိုးကိုကြည့်ပြီးသုံးသပ်မှသာစင်ဆက်မပြတ်အကျိုးဖြစ်ထွန်းတဲ့တည်ငြိမ်မှုမျိုးဖြစ်လာဖို့အဖြေရှာနိုင်မှာဖြစ်ပါတယ
်မြန်မာနိုင်ငံတည်ငြိမ်မှုရှိဖို့အတွက်တဘာဝဘေးအန္တရာယ်ကြာရောက်တဲ့ဒေသတွေပြန်လည်ထူထောင်မှုအနာဂတ်မှာကြာရောက်လာနိုင်တဲ့အရေးပေါ်အခြေအနေတွေအတွက်ကြိုတင်ပြင်ဆင်မှုဘာသာရေးနဲ့လူမျိုးရေးကွဲပြားမှုတွေပေါ်တီးခတ်နိုင်စွာတိုးတက်လာဖို့ကာလရှည်ကြတဲ့ငင်းငင်းရဖို့နဲ့ပြည်သူကိုကိုစားပြုတဲ့အစိုးရတင်မြောက်နိုင်ခဲ့တာလိုမျိုးရရှိပြီးသားအောင်မြင်မှုတွေကိုဆက်ထိန်းထားနိုင်မှုစတာတွေလိုအပ်တယ်လို့ Fund for Peace အဖွဲ့ကသုံးသပ်ထားပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ရဲ့ဇူလိုင်လ1ရက်နေ့တောက်ကြနေမယ့်ပိုင်းအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်နေတဲ့အတန်လှိုင်းတွေအပြင်လှိုင်းတုံမီတာ50 kHz 5999လှိုင်းလံမီတာ190 kHz 11905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ကားစာနဲ့အတူအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင်တော့
လာမယ့်ဇူလိုင်လအထက်မှာစပြီးတော့ဒီကလေးတွေအားလုံးကိုထိုးပေးနေတဲ့အမျိုးသားကာကွယ်ဆေးတုစီမံချက်ထဲမှာကာကွယ်ဆေးအသစ်တစ်မျိုးအနေနဲ့ဒီပြင်းထန်ဆုတ်ရောက်ရောဂါပိုးကာကွယ်ဆေးကို
ဒါကတော့ဆေးတက်ကစိုးတရဲ့အငိမ့်စားပမောက်ခါလေးဖြစ်တဲ့ဆရာဝန်ကြီးဒေါက်တာစောဝင်းပြောဆိုသွားတာဖြစ်ပါတယ်ကျမ ਈ ကဏ္ဍမှာအပြည့်စုံကိုနားဆင်ရမှာပါဒါနဲ့အတူနေဆက်ဒေတာအခြေစိုက်တဲ့တိုင်းရင်းသားသတင်းတောက်တွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုလည်းမကြခင်မှာနားဆင်ကြဖို့ရှိပါတယ်အခုတော့အဲ့ဒါတွေထုတ်လွှင့်မယ်ပြီးရင်အရင်ဆုံးနားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်မှာ American Indian အတုံးလုံးနဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီကိမ့်တင်ပြမယ် idiom အသုံးကတော
့ sell like hotcakes
ဖြစ်ပါတယ်စာလုံးပေါင်းက S E L L sell ကရောင်းတာ L I K E like ကတူတာ H O T hot ကပူတာ C A K E S cakes ကကိမ့်မှုတွေဆိုတော့ Spike Tune ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပူနွေးနွေးရှိတဲ့ကိမှုတွေကိုရောင်းရတာပေါ့ရှင်။ idiom ဆိုတဲ့သဘိုက်ဒီပဲကတော့ဒီနေရာမှာရှင်းတယ်လို့ဆိုနိုင်ပါတယ်။အစားအစာဆိုပူနွေးနွေးလည်းဖြစ်ကိမှုလည်းဖြစ်ရင်လူတွေဘယ်လောက်သေကြမလဲဆိုတာတော်ရရှိများစဉ်းစားပဲကြည့်နိုင်ပါတယ်။ဒါကြောင့်လက်မလဲနိုင်အောင်ရောင်းရတယ်။ရောင်းလို့တောင်မလောက်ဘူး။လူကြိုက်များတယ်။အယောင်တိတ်ကိုတွက်တယ်။အားပီးသူတွေများတယ်ဆိုရင်ဒီ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒါကတော့ကိမှုရေလို့မှမဟုတ်ပါဘူး။ဘာပစ္စည်းမဆိုအယောင်ကောင်းရင်လက်မလည်အောင်ရောင်းရင်ဒီ idiom ကိုသုံးနိုင်တာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Groppi ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
Apple Company ကထုတ်တဲ့ iPhone တွေဟာတရုတ်ပြည်မှာအယောင်တိတ်ကိုတွက်နေတယ်။ပြည့်ခဲ့တဲ့နှစ်ထက်စာရင်အခုဆိုနှစ်ဆနီးပါးပိုရောင်းရတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
ပစ္စည်းတစ်ခုခုအစားအစာတစ်ခုခုအယောင်ရတိတ်ကိုတွက်နေတယ်ဆိုရင်ဘယ်လိုပြောမလဲ?
Sell like hotcakes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒါကတော့ဒေါ်လာလက်တန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာပူချချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါတော့မယ်။အရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုနားဆင်ရပါမယ်။ပြင်းထန်တဲ့အဆုတ်အေးမိသို့မဟုတ်အဆုတ်ရောင်ယောဂပိုးကာကွယ်ဆေးတိကျင်ကာကွယ်နိုင်တဲ့ဘက်တီးရီးယားပိုးမောကာကွယ်ဆေးရဲ့ဘာကြောင့်အခမဲ့ထိုးပေးတင်မှတလေ။မြန်မာနိုင်ငံမှာအခမဲ့ထိုးပေးတဲ့အမျိုးသားကာကွယ်ရေးစီမံချက်ထဲမှာဒီဘက်တီးရီးယားပိုးကာကွယ်ဆေးကိုဒီကနေ့ဇူလိုင်လ1ရက်နေ့မှာစပြီးတော့ထိုးပေးတော့မှာဖြစ်ပါတယ်။ကာဝယ်ဆေးကိုတခြားပုံမှန်နဲ့အခမဲ့ထိုးပြီးနေတဲ့ကာဝယ်ဆေးတွေနဲ့အတူ2လ4လ6လအရွယ်ကလေးတွေဆေးရုံနဲ့ကြီးလက်ကျန်းမာရေးဌာနတွေမှာပုံမှန်ထိုးပြီးတော့မှာဖြစ်ပါတယ်။ဒီကာဝယ်ဆေးရဲ့အကျိုးကျေးဇူးတွေကိုတကြိမ်တည်းနဲ့မိမိကလေးအတွက်အန္တရာယ်ကြီးတဲ့ယောဂမျိုးစုံကိုကာဝယ်ပေးနိုင်တယ်လို့ဆေးဝင်နန်းတွေအတွက်လည်းထိရောက်မှုပုံမှန်များစီပါတယ်။ဒီအကြောင်းကိုကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာရေးပညာဌာနအငြိမ်းစားဌာနမှဖြစ်တဲ့ပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคปมขาดาซอว์ครับเนี่ยเราတို့ဒီအမျိုးသားကာကွယ်ဆေးထိုးစီမံချက်ထဲမှာဒီကာကွယ်ဆေးအသစ်တစ်ခုအနေနဲ့ပေါ့ကလေးငယ်တွေမှာအဖြစ်များပြီးတော့သိဆက်မှုကိုလည်းဖြစ်စေတဲ့အဆုတ်အေးမိဒါမို့အဆုတ်ရောင်ယောဂပိုးဒီပြင်းထန်တဲ့ယောဂပိုးအတွက်ပေါ့ဆရာနော်ကာကွယ်ဆေးအသစ်တစ်မျိုးထည့်ပြီးတော့ထိုးဖို့အစီအစဉ်ရှိတယ်လို့ကြားပါလားဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းစပြီးရှင်းပြပေးပါလား
ဟုတ်ပါတယ်ကျွန်တော်တို့ကဒီလာမယ့်ဇူလိုင်လအထက်မှာစပြီးတော့ဒီကလေးတွေအားလုံးကိုထိုးပေးနေတဲ့အမျိုးသားကာကွယ်ဆေးထိုးစီမံချက်ထဲမှာကာကွယ်ဆေးအသစ်တစ်မျိုးအနေနဲ့ဒီပြင်းထန်ဆုတ်ရောက်ယောဂပိုးကာကွယ်ဆေးကိုစတင်ပြီးထိုးပေးတော့မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာ
ဒီဆေးရဲ့အာနိသင်ပေါ့ဆရာနော်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းရှင်းပြပေးပါလား
ဒီဆေးရဲ့ခြေကောက်အပြင်ပြောရရင်တော့ဒီအင်ထာဆုံးအောင်ယောဂဘူကာကွယ်ဆေးပေါ့နော်အင်္ဂလိပ်လိုကတော့ pneumococcal conjugate vaccine လို့ခေါ်ပါတယ်ညမကောကဆိုတဲ့ယောဂပူပေါ့ဗက်တီးရီးယားပူဟာဒီနှစ်လအနေဓာတ်နှစ်လောက်တွင်ဖြစ်တဲ့ဗက်တီးရီးယားဆိုရောင်ယောဂပူတွေရဲ့တဝက်လောက်ကဒါကြောင့်ဖြစ်တယ်အဲ့လိုပဲဥနာမေရောင်ဖြစ်တာရဲ့သုံးပုံပုံလောက်ကလည်းဒီပူကြောင့်ဖြစ်ပါတယ်အဲ့တော့ဒီဆိုအေးမီယောဂဆိုတာလည်းတော်တော်လေးအဖြစ်များတဲ့ယောဂဖြစ်တယ်ဥနာမေရောင်ကြတော့လည်းအဖြစ်မများတော့လည်းအနေများတဲ့ယောဂတွေဖြစ်တော့ဒီယောဂပူဒီကလေးတော်တော်များများအတွက်အနေရှိတဲ့ပူပါဒီပြန်သူကဘာယောဂတွေဖြစ်စေနိုင်လဲဆိုတော့အာဒီရောက်နေဒီလိုရှိရင် sinusitis လို့ခေါ်တဲ့ဒီထိတ်ခတ်နာဖြစ်ခြင်းပေါ့နော်ပြီးရင်အရေပြားမှာနာရီဖြစ်တဲ့အယိုးရောက်နေပေါ့နော်အယိုး urine change urine ပိုးဝင်နေပေါ့ဒါတွေလည်းဖြစ်စေနိုင်ပါတော့ဒီစီးထိုးလိုက်ရင်တော့ကလေးရဲ့ဒီပြောင်းနှုန်းရောယောဂဖြစ်ပါမှုတော့တော်တော်ကျသွားလျက်ရှိပါ
ဟုတ်ကဲ့အခုလို့ဒီအကျိုးကျေးဇူးတွေညားတယ်လို့ပြောပါဦးဆရာနော်တခြားအကျိုးကျေးဇူးတွေရောရှိသေးလားဆရာကြီး
တခြားအကျိုးကျေးဇူးကတော့နောက်ကနာပြောခဲ့သလိုရေပြားမှာနာဖြစ်တာတို့အဆုတ်အင်းဤဒီနားရောင်တာပေါ့နော် otitis media ကြနားလေးသွားနိုင်တယ်လေအဲဒီနားရနားပြည်ယူတာတို့ပြီးတော့ကျတော့ဒီအယိုးရောင်တာဒါလေးဘာကောက်ပဲပြပါလား
ဟုတ်ကဲ့ဆရာတစ်ချိန်တည်းမှာဆရာအခုလိုအကျိုးရှိတော့လည်းပဲပေါ့နော်မိဘတွေအနေနဲ့တော့တခါတလေဒီကောက်ွယ်ဆေးထိုးတော့နဲ့ပတ်သက်ပြီးတော့ဟိုရေမွေးရအဖြစ်ပါဆရာရေဟိုစိုးရင်တက်ကြတယ်အဲ့တော့ဒီကောက်ွယ်ဆေးနဲ့ပတ်သက်လို့ရောဆရာစိုးရင်ရတဲ့အနေထားတကယ်ရောရှိလားဆရာ
ဒီကာဝယ်ဆေးတွေကအင်မတန်ကိုအနေနဲ့ခင်းတဲ့အရာတွေဖြစ်ပါကာဝယ်ဆေးတွေကပုံမှန်အပြင်တော့ဒီယောဂပုံမှန်ကိုပြောအောင်လုပ်ပြီးတော့ရှင်းထုတ်ပြတာပေါ့နော်ယောဂပြောဆုံးဖြစ်စီတာပေါ့ကျွန်တော်အခုသုံးမဲ့ကာဝယ်ဆေးဆိုလဲဒါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အနေနဲ့စစ်ဆေးပြီးတော့အနေနဲ့ခင်းရှင်းကြောင်းထောက်ခံရပြီးသားဆေးဖြစ်ပါတယ်အမှန်တော့ဒီဆေးမျိုးကိုပြင်ပဆေးခန်းတွေမှာမိမိစီစဉ်နေဝယ်ပြီးထိုးနေတာကြာပြီပေါ့နော်အဲ့ဒါတော့တတ်နိုင်တဲ့လူတွေမှာပါအဲ့မှာဆိုတော့တစ်ခါထိုးရင်3000လောက်ကျပါတယ်အဲ့တော့ဒီပြင်ကုန်ကြေးလေးနဲ့ဆိုတော့3000ထိုးရင်လည်း3000လောက်ကျတော့ပေါ့အဲ့ဒီဆေးမျိုးစားပါပဲဒီကုမ္ပဏီရပဲဒါပေမဲ့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကဒီ Gavi လို့ခေါ်တဲ့ Bill & Melinda Gates Foundation ပေါ့နော်သူတို့ထုတ်ထားတဲ့ဖွဲ့စည်းရတော့ဈေးသက်တအောင်သူတို့ဝယ်ပြီးတယ်ပေါ့နော်ဒါပြင်ဒီဆေးရဲ့အနိုင်ရောပါဝင်မှုရောဒီအပြင်မှာထိုးပေးတဲ့ဆေးနဲ့တူတူပါပဲ
ဟုတ်ကဲ့ဆရာအခုလိုဒီအကျိုးကျေးဇူးလက်ရှိတဲ့အနေနဲ့ကင်းတဲ့ဆိုတဲ့နေရာမှာမထိုးရမယ့်အနေအထားမျိုးရောရှိလားဆရာ
မထိုးရမယ့်အနေအထားတော့တိတ်မရှိပါဘူးဥပမာဈေးတိုင်းပေါ့နော်ဈေးတိုင်းနဲ့မှဒီသူထဲမှာပါတဲ့ပစ္စည်းတစ်ခုနဲ့မတည့်တာတွေးမတည့်ရတာဖြစ်တာတော့တစ်သိန်းတစ်ယောက်တန်းတစ်ယောက်ပေါ့နော်တော်တော်များများဖြစ်ခဲ့ပါအဲ့လိုဖြစ်တဲ့အခါဆိုရင်တော့နောက်တစ်ချိန်ထိုးလို့မရဘူးပေါ့နော်ဒါပြီးတော့ကျွန်တော်ကအခုဒီဆရာမတွေသင်ပေးတာတော့တော်တင်ပြားတယ်ပေါ့နော်အလေအလတ်ဖြားတယ်အသိပြင်းပြင်းထန်ထန်ဖြားတယ်ဆိုလို့ရှိရင်ခဏမထိုးဘဲနဲ့နောက်မှဆေးဆိုင်မီထိုးအပ်လို့တော့သင်ပေးထားပါအခုကျွန်တော်ရှင်းပြနေတာဘာလို့ဆိုတာထိုးစေဖြစ်ပါအဲ့တော့ကျွန်တော်ကခု2လ4လ6လဆိုတဲ့ခါမှာ2လမှဆိုကျွန်တော်ထိုးစေရလက်မောက်မှာထိုးတဲ့ BCG ပါတယ်ပြီးတော့တစ်ဖက်က9မျိုးဆက်ကျွန်တော်ထိုးပါတယ်တစ်ဖက်ကဒီအခုပြင်းထန်ဆွေးရောင်ကာကွယ်ဆေးထိုးမယ်ဆိုတော့3လုံးထိုးရတယ်ပေါ့4လမှဆိုလို့ရှိရင်တော့ကျွန်တော်ကတစ်ဖက်ကဒီ9မျိုးဆက်ထိုးရမယ်အဲ့ဒီပေရမှာကျွန်တော်က IPV လို့ခေါ်တဲ့ပိုလီယိုထိုးစစ်တစ်လုံးရယ်အခုထိုးတဲ့ပြင်းထန်ဆွေးရောင်ကာဝယ်ဆေးဆိုတော့နှစ်ချက်ထိုးရမှာပေါ့နော်ဒီ6လမှာတော့နှစ်မျိုးပဲပါတော့မယ်ဒီပြင်းထန်ဆွေးရောင်နဲ့ငါးမျိုးဆက်နဲ့ပေါ့နော်အဲ့တော့တဘာဝအဖြစ်တော့မိဘတွေကဆေးတွေအများကြီးထိုးရရင်နည်းနည်းလေးကလေးတွေအတွက်ဆွေးရင်သာရှိနိုင်တယ်ပေါ့နော်လလသားရွယ်လေးပေါ့မှားတော့ဒီနေရာတွေကဒီနိုင်ငံကမှလည်းဒီလိုပဲကျင့်သုံးနေပါတယ် UK တို့ USA တို့လို့ဒီပုံပြူးမီနိုင်ငံတွေမှလည်းဒီလိုပဲထိုးပါဒီကာဝယ်ဆေးတွေကိုတပြိုင်တည်းနဲ့အများကြီးထိုးလို့ရပါဘူးအဲ့တော့ထိုးရတာတော့နည်းနာတယ်ဆိုတော့လောက်အပြင်လဲမိဘမှလည်းတတ်တာသွားတယ်တစ်ချိန်တည်းဦးနဲ့ကျွန်တော်တို့အမျိုးဆုံးရသွားတော့ဆရာမတွေပေါ့နော်ထိုးပေးတဲ့ဆရာမတွေရဲ့လုပ်ငန်းဆောင်ရွက်မှုကလည်းတော်တော်လေးပိုပြီးတော့ထိရောက်မှုရှိသွားတယ်ပေါ့နော်ဆိုတော့အဲဒီမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့မှာပါပြဿနာရှိတယ်ဆိုတော့ဒီကာဝယ်ဆေးတွေ2လ4လ6လထိုးပေးရဆိုရင်2လမှမှရောက်တရားလာထိုးရင်4လကျတဲ့အခါကျ90ဖြစ်သွားတယ်6လကျတော့80ဖြစ်သွားတယ်စသဖြင့်နောက်ပိုင်းအချိန်တွေမှာထိုးနှံမှုပြက်ကွက်တာတွေတွေ့နေရပါတယ်အဲ့တော့ဒီလိုဒီတိုင်းနဲ့တည်းမှာမှထိုးဆေးကို2မျိုး3မျိုးထိုးပေးချင်အပြင်လည်းကလေးကတော့နည်းနည်းလေးပုံနာတော့ပေါ့နော်သို့တော့နောက်တစ်ချိန်ပြန်ထိုးရင်လည်းနောက်လမှထပ်ထိုးတော့လည်းနာမှာပဲပေါ့နော်အဲ့လိုအဲ့ကြောင့်မို့ကျွန်တော်တို့လည်းဒါအကျိုးရှိတဲ့အလုပ်ရတစ်ခုဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအကျိုးရှိတဲ့ဆေးပေါ့နော်က
ဘယ်ရက်ဘယ်နေရာတွေမှာဆရာကြီးတကယ်မိဘတွေနဲ့တက်ကလေးတွေထိုးပြီးလို့ရတယ်ဆရာကြီ
းအခုကတော့ကျွန်တော်ကဒီဇူလိုင်လတရက်နေရာစပြီးတော့ဒါကိုစတင်ပြီးထိုးနိုင်ပြီတော့မှာပေါ့နော်ဒီမြူတာကာဝေးတူစီဇန်မှာထည့်ထုံးမှာအဲ့တော့ဆရာမတွေနေနေပေါ့သူနာတော့ဖောက်ဆရာမတွေဂျမိုက်ဌာနအောက်မှာရှိတဲ့ဌာနတွေနောက်ပြီးဆွေးရုံနေမှာကာဝေးသေးထိုးတဲ့နေရာတွေရှိပါတယ်ဌာနတွေရှိပါအဲ့တော့သူသူဆရာမတွေကတော့အိမ်နိုင်ရာကိုသွားထိုးတော့အဲ့လိုထိုးတဲ့ဟာတွေကိုကျွန်တော်ကကလေးတဲ့နှစ်လလေးလား6လပြည့်တဲ့ဒီကလေးတွေထိုးပေးမှာဖြစ်ပါတယ်။နောက်ပြီးတော့လည်းကုရောဒီပြည်သူ့ကျန်းမာရေးဦးစီးဌာနနဲ့ပြည်လက်ကျန်းမာရေးဌာနတွေမှာအများရန်ကဝယ်သေးထိုးပေးတယ်ပေါ့နော်။မြေလက်မသွားဘဲနဲ့ဒီနေ့ဒီရက်မှာဒီနေရာလာထိုးလို့ရတယ်ဆိုတော့ဌာနမျိုးတွေဖွင့်ဖို့လည်းရှိပါတယ်။နောက်ပြီးတော့ဆေးရုံတွေပေါ့ဒီမှာရှိတယ်ခရိုင်ဆေးရုံမြို့နယ်ဆေးရုံတိုင်းဆေးရုံပေါ့ဒါတွေမှာဆေးရုံ100လောက်မှာပေါ့နော်ကျွန်တော်ကဒီကဝယ်သေးထိုးပေးတဲ့ fix post လို့ခေါ်တဲ့ဒီအထိုင်ကဝယ်သေးတဲ့လုပ်ငန်းတွေတို့ပို့တယ်လေစီရင်ထားပြီးဖြစ်ပါအဲ့တော့အဲ့နေရာတွေမှာလည်းထိုးလို့ရမှာပါ။ channel ကာဝယ်လေးလည်းထိုးလို့ရမှာ
ပါ။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီရင်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးမယ်ဆိုတဲ့အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ။
7 days ago မှာရေတောက်ဖော်ပြခဲ့တဲ့တဲ့တဲ့ပုံကြောင့်တင်းစာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းပြီးတဲ့နောက် 7 days တင်းစာကအစိုးရပိုင်းတင်းစာတွေကနေတက်မတော်သူပန်ကြားလွားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်လိုက်ပါတယ်။ 7 days ရဲ့တင်းရေးသားချက်မှာတပ်ကတရားစွဲရလောက်အောင်ဘာရီများမှားယွင်းသွားပါသလဲ။ဘလောက်ထိထိခိုက်နေတာတော့ကြောင့်တရားစွဲတဲ့ဒီဖြစ်ရတာပါလဲ။ပြည်သူရဲ့နားမျက်စိဖြစ်တဲ့တင်းမီဒီယာဟာတက်နဲ့ပတ်သက်ရင်လက်ဆောင်ပြီးဘာမှမပြောမရေမထုတ်လွှင့်မှုထပ်ပြီးသတိပေးလိုက်တာပါလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွှတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာဆက်ပြီးချင်းချောက်ခံနေရဆဲပဲလို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က13923255လေးemail address က burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေညတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းပါတယ်။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ဘက်ကိုလှည့်အောင်ပါ VNI အဖွဲ့ဝင်နဲ့ရဒေတာကသတင်းတောက်တွေစုစည်းတင်ပြထားတာဖြစ်ပါတယ်။
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့ NC လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တို့ဟာ27ရာစုပင်လုံညီလာခံအတွက်တွေ့ဆုံခဲ့ကြပါတယ်။ကချင်ခရစ်ယာန်အသင်းတော်ခေါင်းဆောင်တွေကလည်းအမေရိကန်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်ဆိုတာနဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ကလည်းကချင်ပြည်နယ်ဒေသအတွင်းလူ့အခွင့်ရေးအခြေအနေတွေကိုလေ့လာခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင့်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ27ရာစုပင်လုံညီလာခံအတွက်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့တနိုင်ငံလုံးအဖြစ်ခတ်ရက်စည်းစာချုပ် NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်တိုင်းရင်သားခေါင်းဆောင်တွေနဲ့နေပြည်တော်မှာတွေ့ဆုံကြပါတယ်ဂျွန်လ28ရက်နေ့ကတွေ့ဆုံကြတာပါအိမ်မက်တွေနဲ့ဖြစ်ချင်တာတွေကိုဆွေးနွေးနေမဲ့အစား27ရာစုပင်လုံညီလာခံမှာလက်တွေ့ကြမဲ့အလို့ဖြစ်ရမယ်ဒါမှစုပေါင်းအဖြေထွက်မယ်လို့ဆွေးနွေးပွဲမှာဒေါ်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်ပြည်ထောင်စု Institute Director ဥခွန်ဆိုင်ကတော့စစ်မှန်တဲ့ငင်းချမ်းရင်ရလို့ရင်ပင်လုံကတိကူအတိုင်းသွားတဲ့နယ်လို့ပြောပါတယ်အဲ့ဒီတွေ့ဆုံပွဲမှာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်တပ်မတော်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့ KNU ကဗိုလ်ချုပ်ကြီးမူတူးစေဖိုးချင်းအမျိုးသားတပ်ဦးကပူးစင်ကျုံ RCSS SSA ရှမ်းပြည်တပ်မတော်ကဗိုလ်မှူးချုပ်ပေါင်ခေစတဲ့ပုံကိုယ်တွေတွေ့ဆုံကြတာဖြစ်ပါတယ်
ချင်းပြည်နယ်တွင်လက်ရှိနိုင်ငံရေးပဋိပက္ခအခြေအနေနဲ့လူ့အခွင့်အရေးချိုးဖောက်ခံနေရမှုတွေနဲ့ပတ်သက်ပြီးကချင်ခရီးယာအတင်းတော်ကောင်းဆောင်တွေကနေအမေရိကန်ဆိုရဖွဲ့ဝင်တွေကိုစွန်လ21ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ခြေဆိုင်ကချင် Alliance အဖွဲ့တော်ဝန်ခံ Insan Komsam အပါဝင်ကချင်ပါတာရေးအတင်းကောင်းဆောင်တွေဟာအမေရိကန်နိုင်ငံခြားရေးဌာနအရှိတောင်အရှဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Mr. Patrick Murphy အမေရိကန်နိုင်ငံခြားရေးဌာနဒီမိုကရေစီလူ့ခွင့်ရေးနဲ့အလုပ်တမာရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Mr. Tom Malinowski တို့နဲ့တွေ့ဆုံခဲ့ရမှာတည်ဆုံထားတဲ့ Mount Komsam အောင်ကိစ္စနဲ့အုပ်စုလိုက်ဓမ္မပြုကျင့်တပ်ဖြတ်ခံရတဲ့ကချင်ကျောင်းဆရာမနှူးကိစ္စအပါအဝင်လူ့ခွင့်ရေးချိုးဖောက်ခံရမှုဖြစ်စဉ်တွေကိုပြောဆိုဆွေးနွေးခဲ့တယ်လို့တွေ့ဆုံခဲ့တဲ့ Dr. Klam Samsung ကပြောပါတယ်အစိုးရသစ်ပြောင်းလဲမှုရှိနေပေမဲ့စီးရေတင်းမာမှုအခြေအနေတွေရှိနေပြီးအတင်းတော်ဦးဆောင်ပြီးမူရင်းစေဝါပပျောက်ရေလှုပ်ရှားမှုအပေါ်မှာလည်းဤပညာထောက်ပံ့တွေလိုအပ်နေမှုနဲ့ကချင်စစ်ပြေးဒုက္ခတွေတွေထောက်ပံ့ပေးနေတဲ့နိုင်ငံခြားကူညီညော့နယ်လာနေမှုအခြေအနေတွေကိုလည်းတင်ပြဆွေးနွေးခဲ့ပါတယ်
မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းနဲ့တနင်္သာရီတိုင်းမြောက်ပိုင်းထိစပ်ဒေသမှာအခြေပြုလှုပ်ရှားနေတဲ့အလွန်အဆောင်ဥဆောင်တဲ့လက်နက်ကန်အဖွဲ့တစ်ဖွဲ့ဇွန်လ25ရက်နေ့မှာအရှိတောင်တိုင်းစစ်ဌာနချုပ်လက်အောက်ခံရေးမြို့အခြေဆိုင်စကခ19မှာလက်နက်ချခဲ့ပါတယ်လက်နက်ချပွဲမှာနိုင်အလင်းနိုင်အလွန်တို့ကဥဆောင်ပြီးလူအင်အား20လက်နက်10လက်နဲ့လက်နက်အနံခဲ့ပြီးအဖွဲ့ကောင်းဆောင်နိုင်လင်းကမိမိတို့လုပ်ရက်တွေအတွက်ဒေသခံတန်ကားတို့နဲ့ပြည်သူတွေကိုဝန်ချတောင်းပန်စကားပြောဆိုခဲ့ပါတယ်အရင်ကမွန်ပြည်သစ်ပါတီလှှရှားရာဒေသဖြစ်တဲ့ရေးမြို့နယ်တောင်ပိုင်းဟာ1995ခုနှစ်နဝတစစ်အစိုးရနဲ့အပြစ်ရပ်ပြီးနောက်တပ်တည်နေရာချထားရေးသတ်မှတ်ချက်ကြောင့်မွန်ပြည်သစ်ပါတီအနေနဲ့ဆက်လက်လှှရှားခွင့်မရတော့ဘဲဆက်ကြေးတောင်းနဲ့နဲ့ငယ်အဖွဲ၃ဖွဲ့ထက်မနည်းပေါ်လာခဲ့ရမှာနိုင်အလင်းတို့အဖွဲလည်းပါဝင်ပါတယ်
မွန်ပြည်နယ်အတွင်းကရွှေပြောင်လုတ်တမားတွေကိုအိမ်ထောင်ဆုစင်ထုတ်ပေးနေတဲ့အစိုးရရဲ့ရက်တရစီမံချက်တွေကိုမွန်နိုင်ငံရေးပါတီတွေမွန်လူမှုအဖွဲ့အစည်းတွေကန့်ကွက်နေတဲ့အပြင်မွန်လူတော်မှလည်းအစိုးပါစီမံချက်ကိုရုတ်တိမ်ပေးဖို့အစိုးကိုလည်းတင်တွင်းခဲ့တယ်လို့မွန်နိုင်ငံရေးပါတီကောင်းဆောင်တွေကပြောပါတယ်မွန်ဒေတာတွင်မှာရွှေပြောင်လုတ်တာတွေရောက်ရှိလာပြီးတဲ့နောက်မှာဒေတာတွင်အေးချမ်းတည်ငြိမ်မှုတွေပြက်ပြားလာတယ်လို့ရွှေပြောင်လုတ်တာပြည်ထနာဟာလူမျိုးရေးပဋိပက္ခကိုဦးတည်သွားနိုင်လို့အခုလိုမျိုးကန့်ကွက်ရတယ်လို့မွန်နိုင်ငံရေးပါတီကောင်းဆောင်တို့ကဆိုပါတယ်2014တကောင်စင်ရမွန်ပြည်နယ်မှာရွှေပြောင်အလုတ်တမဦးရေ3,400ကျော်ရှိနေပါတယ်
ချင်းပြည်နယ်တီတိမ်မြို့နယ်ကိုခရိုင်အဆင့်သတ်မှတ်ပေးဖို့ပြည်နယ်ဝန်ကြီးချုပ်ဦးစလန်းလျံလွယ်ကိုတီတိမ်မြို့ဒေသခံတွေကတောင်းဆိုခဲ့ကြပါတယ်ဝန်ကြီးချုပ်နဲ့အဖွဲ့တွေဟာရက်တရစီမံချက်အရတီတိမ်မြို့ကိုဇွန်လ24ရက်နေ့ကတွားရောက်ခဲ့ပြီးဒေသခံတွေနဲ့တွေ့ဆုံစင်မှာခုလိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်အခုလက်ရှိမှာတီတိမ်မြို့နယ်ဟာဖလမ်ခရိုင်လက်အောက်မှာတည်ရှိနေတာဖြစ်ပါတယ်အရင်ကဥဟုံငိုင်းအစိုးရလက်ထက်တုန်းကလည်းတီးတိမ်မြို့နယ်ကိုခရံအဆင့်သတ်မှတ်ပေးဖို့ဒေသခံတွေကတောင်းဆိုခဲ့ကြပေမဲ့မအောင်မြင်ခဲ့ပါဘူ
းအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာကချင်ပြည်နယ်ကိုဒုတိယအကြိမ်ရောက်ရှိလာပြီးဒေသအတွင်းမှာရှိတဲ့လူခွင့်ရဲ့အခြေအနေတွေစစ်ဘေးဒုက္ခသည်တွေရဲ့လက်ရှိအခြေအနေတွေကိုဇွန်လ24ရက်နေ့ကလာရောက်စစ်ဆေးခဲ့ပါတယ်ဒီအခြေအနေကိုတော့အာမီကနေစူးစီးထားပြီးနိုင်ကိုရင်ကနေခုလိုတင်ဆက်ထားပါတယ
်ကမ္ဘာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်မစ္စယန်ဟီလီနဲ့ကချင်ပြည်နယ်အစိုးရဖွဲ့တို့တွေ့ဆုံခဲ့တဲ့အခြေအနေကိုတော့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကခုလိုပြောပါတယ
်တုံတော်သားနှစ်ယောက်နဲ့ဒီကလေးတွေဖြစ်တဲ့အားနဲ့ပဲခုနအချင်းကိုကဒါတော့အများကြီးမေးကအများကြီးမေးရပုံမဲ့တဲ့ဟိုလူငယ်ဝန်ကြီးကိုလည်းအများကြီးမေးဆက်ရှိတယ်လို့ပြောသွားတယ်ဒီလုံကိစ္စပါညာအခုလုံးဖို့ရှိတယ်လုံးဖို့ရှိတဲ့အခါကျတော့အဲ့ဒါကိုလည်းသူအနေနဲ့အကောင်းမြင်တာပေါ့လေအဓိကလာတာကသူက ID ပကက်လာကြည့်မယ်အချင်းထောက်လာကြည့်မယ်အဲ့တော့ဘလောက်တူတက်မှုရှိတယ်လေသူအရင်တစ်ခါလာပြီးပြီလေ
မစ္စယန်ဟီလီအနေနဲ့ကချင်ပြည်နယ်အတွင်းကဌာနေတိုင်းဒါတွေရဲ့အခြေခံကြတဲ့လူခွေးရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးခြင်းတွေကိုအဓိကလှုပ်ဆဲခြင်းနဲ့လို့လီဇူတိုင်းဒါရေးရာဝန်ကြီးဦးအာတီယိုဟန်ကပြောပါတယ
်လူခွေးရေးဆိုင်ရာအခြေခံကြတဲ့အခါအထောက်အထားတွေနဲ့အခြေခံကြနဲ့ရှမ်းတိုင်းဒါဘလို့ဖြစ်နေတယ်လီဇူတိုင်းဒါဘလို့ဆုံးရှုံးနေတယ်လုံဝန်တိုင်းဒါဘလို့ခွေးရေးဆုံးရှုံးနေတယ်ဘလို့ဆုံးရှုံးနေအဲ့ဒါကိုပေါင်းစပ်ညှိနှိုင်းပြီးမှအဲ့လိုမျိုးဖြစ်တဲ့ချက်ဟိုအကောင့်တွေဖုန်းနိုင်ဘူးဒီအောက်ခြေမှာအဆင့်တန်းမခွဲပဲနဲ့လူမှုအတင်းအဖွဲ့ကြီးအဲ့ဒါတွေကိုစုစည်းပြီးမှတစ်ဆင့်တစ်ဆင့်တိုင်းတော်ဝန်ကြီးတွေအချင်းယူပြီးမှဘလို့ဖြည့်ရှင်းသွားမှလူခွင့်ရအပြည့်အဝရရှိနိုင်တယ်ဆိုတာအခြေခံနဲ့စာပြီးမှလုပ်သွားမှဒါလေးပြည်စုံမယ်လို့ကျွန်တော်ခန့်မှန်းပါတယ်
မစ္စယာဟီလီယာမြစ်ကြီးနံမြို့ပေါ်ကစစ်ဘေးဒုက္ခတွေစကမ်းမှာရှိတဲ့စစ်ပြေးရှောင်ပြည်သူတို့ချို့နဲ့လည်းတည်တံ့တွေ့ဆုံခဲ့ပါတယ် မစ်ရန်ဟီလီနဲ့တွေ့ဆုံခွင့်မရတဲ့စစ်ဘေးရှောင်ပြည်သူတို့ကတော့ဆုံရှုံနေတဲ့လူခွေးကိစ္စရတဲ့ကိုတင်ပြခြင်းတယ်လို့စီးလွန်စစ်ပြေဒုက္ခတဲ့စခန်းကဒုက္ခတဲ့အမျိုးသမီးတူကကချင်ပါတာနဲ့အခုလိုပြောပါတယ
်ဟိုတနင်္ဂနွေနေ့တော့ချောင်းရတယ်မိုက်ကင်းရော
ဆန်တွေရိခါတွေလုံလောက်မှုမရှိလာဘူးအဲ့ဒါတွေဖြစ်နိုင်ရင်တော့ចောင်းသူចောင်းသားတွေကိုပဲတရားရခိုင်နှုန်းဆန်နဲ့ရိခါတွေထောက်ပံ့တာမျိုးလုပ်ပေးဖို့ပြောချင်တယ်မျော်လင့်တယ်အကူအညီတောင်းချင်တယ
်မစ်ရှန်ဟီလီဟာမြန်မာနိုင်ငံကိုရောက်ရောက်ချင်းဇွန်လ23ရက်နေ့ကလူခွေးရေးနဲ့ပတ်သက်တဲ့ဖွဲ့စည်း20ကျော်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့တယ်လို့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့ကလည်းသွားရောက်ခဲ့ပါတယ်
ဆက်ပြီးတော့မြန်မာအစိုးရကနေရခိုင်ပြည်နယ်မှာရှိနေတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်တုံးဆဲဖို့ပြောဆိုတဲ့အပေါ်စစ်တွေမျိုးကတန်ခါတော်တွေအပါအဝင်ဒေသခံတထောင်ခံကနေဇွန်လ26ရက်နေ့ကလူထုအစည်းအဝေးတစ်ရက်ကျင်းပပြီးတော့ကန့်ကွက်ခဲ့ကြပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်မှုအပေါ်ရခိုင်ဒေသခံတွေနဲ့မွတ်စလင်ဘာသာဝင်တွေကရောဘလို့အမြင်ရှိနေပါသလဲဆိုတာကိုမောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ဒေသခံရခိုင်တိုင်းရင်းသားတွေကရခိုင်ပြည်နယ်မှာရှိတဲ့မူဆလင်အသိုက်အဝိုက်လို့ခေါ်ဝါတုံးဆွဲတာကိုကန့်ကွက်ရတဲ့အကြောင်းကိုစိုက်ပေမြို့ခံဆရာသန်းထွန်းကအခုလိုပြောပါတယ
်။အခုခံပြီးတော့မူဆလင်များကသုံးသက်တဲ့ဒိဋ္ဌိကဒီမူဆလင်ရခိုင်ပြည်မှာရှိတဲ့လူမျိုးခံပြီးကမူရင်းလူမျိုးဖြစ်သွားတယ်ဆိုတဲ့ဒိဋ္ဌိရှိတဲ့ကြောင့်အဲ့လိုရခိုင်တိုင်းရင်းသားတွေကမကြိုက်ကြတာကန့်ကွက်ကြတာဖြစ်ပါတ
ယ်။အဲ့ဒီအစည်းအဝေးမှာရခိုင်ပြည်နယ်ရှိအိုင်ဇလန်ဘာသာကိုးကွယ်သူများဆိုတဲ့အသွန်နှုတ်ကိုကန့်ကွက်ပြီးအရင်အတိုက်ဘင်္ဂလီခွာဖို့ရခိုင်ပြည်နယ်ရှိရခိုင်ဗုဒ္ဓဘာသာဝင်များဆိုတဲ့အခွာအဝါကိုကန့်ကွက်ပြီးရခိုင်လူမျိုးလို့သုံးဆွဲဖို့အပါအဝင်ရခိုင်ပြည်နယ်ရှိမြို့ရွာအလုံးအိုင်တိုက်စစ်ကန့်ကွက်စာတွေကပ်ပြီးစန္ဒထုတ်ပေါ်ဖို့နဲ့နိုင်ငံတော်အကြီးအကဲတွေစီကန့်ကွက်စာတွေပို့ဖို့စတာတွေဆုံးဖြတ်ခဲ့ကြပါတယ်။ NDPD ခွာအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒုဥက္ကဋ္ဌဦးလှသိန်းကတော့ရခိုင်ပြည်နယ်ကမွတ်စလင်အသိုက်အဝိုက်လို့ခေါ်ဝါသုံးဆွဲတဲ့အပေါ်အိုင်ဇလန်ဘာသာဝင်တဦးအနေနဲ့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီဒီကတော့မပူစရာကလေကိစ္စမဟုတ်ပဲနော်ကိုယ်လည်းမစုံရမစစ်စေးရနဲ့အဲ့လိုမျိုးပြောလိုက်တာတော့ကျွန်တော်လည်းအဲ့ဒါဘာမှကြားမလို့ဆိုနေ
ဇန်လ18ရက်နေ့ကဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့သုံးစိန်ကြီးမြောက်လူအခွင့်ရဲ့ညီလာခံမှာရခိုင်ပြည်နယ်ကဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမူဆလင်အသိုက်အဝိုက်လို့သုံးနှုန်းဖို့မြန်မာကိုယ်စားလှယ်ကတရားဝင်ပြောဆိုခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဌာနကလည်းရခိုင်ပြည်နယ်ရှိမူဆလင်အသိုက်အဝိုက်ရခိုင်ပြည်နယ်ရှိဗုဒ္ဓဘာသာကိုးကွယ်သူများလို့သုံးနှုန်းဖို့ဇန်လ16ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်ပေါ်ရခိုင်အမျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုသုံးသပ်ပြောဆိုပါတယ်
။ပြန်ကြားရေးဝန်ကြီးဌာနရဲ့ရှိုးဝါစာကိုပြန်ကြည့်တဲ့အခါမှာမွတ်စလင်အသိက်ဝန်းကိုတုံးသလိုဗုဒ္ဓဘာသာအသိက်ဝန်းဆိုရဲရခိုင်တွေရဲ့နာမည်ကိုအေးဖြတ်ဖို့ကြိုးစားလာတဲ့အခြေအနေလေးတွေ့ပါတယ်။တနည်းအားဖြင့်မူရင်းပင်ရင်းဒေသခံဖြစ်တဲ့ရခိုင်တွေရဲ့ဒီတည်ရှိမှုကိုတစ်ဖက်ကဝင်လာတဲ့ဗန်ဂလီတို့ရဲ့တည်ရှိမှုနဲ့ဒန်းတူသတ်မှတ်တဲ့အနေအထားလေးတွေတွေ့တဲ့အခါမှာရခိုင်ဒေသရဲ့အနာဂတ်တနည်းအားဖြင့်မြန်မာနိုင်ငံရဲ့အနာဂတ်ပုံမှာနိုင်ငံရေးသမားတွေကစားဖို့များခြေလမ်းစလှမ်းသလားဆိုတဲ့သဘောကိုကျွန်တော်တို့တွေးပြီးမှစိုးရိမ်ဖွယ်ဖြစ်တယ်လို့သင်တတ်ပါတယ်
မြန်မာအစိုးရကနေရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမူဆလင်အသိုက်အဝိုက်လို့ခေါ်ဝါသုံးဆွဲဖို့ပြောဆိုမှုအပေါ်ဇွန်လ21ရက်နေ့ကရခိုင်မျိုးသားပါတီ ANP ကကြေညာချထုတ်ပြန်ကန့်ကွက်ခဲ့သလိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းဒီလိုအခေါ်ဝါမျိုးသုံးဆွဲဖို့အတွက်ဒေသခံပြည်သူတွေရဲ့သဘောထားကိုအစိုးရကရယူသင့်တယ်လို့ကြေညာချထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
။နိုင်ငံတော်အတိုင်ပင်ခံတော်အောင်ဆန်းစုကြည်နဲ့တနိုင်ငံလုံးအပြစ်ခတ်ရက်စေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေကနေ27ရာစုပင်လုံညီလာခံအတွက်နေပြည်တော်မှာတွေ့ဆုံကြပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
ပါစင်တင်ဆက်နေကြတိုင်းရင်းသတင်းလှော်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ဟေတီသမ္မတမစ်ချယ်မာတီလီကသူ့နေရာကိုဆက်ခံမဲ့သူချမှတ်ထားခဲ့ပဲယာရုကနေရုတ်တရက်နှုတ်ထွက်သွားပြီးသတင်းတပတ်အကြာမှာပဲလွတ်တော်ကဇိုစလမ်ပရီဗေယာကိုသမရအဖြစ်ဖေဖော်ဝါရီလ၄ရက်နေ့ကရွေးချယ်တင်မြှောက်လိုက်ကြပါတယ်။သမရပရီဗီယာဟာကြားပြသမရအဖြစ်ရက်ပေါင်း120ကြာတာဝန်ထမ်းဆောင်ခဲ့ပါတယ်။ဒါပေမဲ့အခြေခံနိုင်ငံရေးအဆောက်အအုံအနေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေဆက်လက်ရှင်းသန်းနေရေးအတွက်ရည်ရွယ်ပြီးဟေတီနိုင်ငံရေးမှာအရေးပါတဲ့သူတွေအကြားဖေဖော်ဝါရီလ၅ရက်နေ့ကရရှိခဲ့တဲ့သဘောတူညီချက်အတိုင်းဧပြီလ24ရက်နေ့မှာကျင်းပဖို့စီစဉ်ခဲ့တဲ့ရွေးကောက်ပွဲကိုကျင်းပနိုင်ခြင်းမရှိပါဘူး။မစ္စတာပရီဗီယာရဲ့ကြားပြသမရတက်တန်းဟာဇွန်လ14ရက်နေ့မှာကုန်ဆုံးသွားပြီဖြစ်တာကြောင့်လွတ်တော်အနေနဲ့ ဖွဲ့စည်းပုံဆိုင်ရာစီမင်းစည်းကမ်းနေတဲ့အညီရွေးကောက်ပွဲကျင်းပပြီးအနိုင်ရတဲ့သူကိုနှောင့်နှေးကြံ့ကြံ့ခြင်းမရှိဘဲသမရအဖြစ်ခန့်ထားနိုင်ရေးအလင်းအမြန်ဆောင်ရွက်ကြဖို့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာကလှုပ်ဖော်ကိုင်ပတ်တွေကတောင်းဆိုနေကြပါတယ်ဖေဖော်ဝါရီ5ရက်ပါသဘောတူညီချက်နဲ့အညီဇွန်လ23ရက်နောက်ပိုင်း၈ဆက်ဘလို့ဆောင်ရွက်သွားမယ်ဆိုတဲ့လမ်းစဉ်ချမှတ်ထားခြင်းမရှိတဲ့အပေါ်စိုးရိမ်ပူပန်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးတန်တမန်အပါအဝင်ဘရာဇီးကနေဒါပြင်သစ်စပိန်အမေရိကန်ပြည်ထောင်စု EU ဥရောပသမဂ္ဂနဲ့အမေရိကတိုက်နိုင်ငံများအဖွဲ့တို့ကတာမတ်တွေနဲ့ဖွဲ့စည်းထားတဲ့ဟေတီနိုင်ငံဆိုင်ရာအခြေခံအုပ်စုကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပြီးဟေတီနိုင်ငံအတွင်းအခြေခံနိုင်ငံရေးအဆောက်အအုံဆိုင်ရာလစ်လပ်မှုတွေမဖြစ်ပေါ်အောင်လှုံ့ဆော်ဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေစည်းမျဉ်းနေတဲ့အညီနောက်ထပ်ရက်ရွှေ့ဆိုင်မနေပဲရွေးကောက်ပွဲကိုအမြန်ဆုံးကျင်းပဖို့တောင်းဆိုလိုက်ကြပါတယ်။ဒါအပြင်နိုင်ငံရေးပါတီတွေကိုယ်စားလှယ်လောင်းနေတဲ့ထောက်ခံအားပေးသူစတဲ့သက်ဆိုင်သူအားလုံးအနေနဲ့လည်းတည်ငြိမ်အေးချမ်းမှုရှိအောင်ထိန်းသိမ်းထားပြီးအကြမ်းဖက်မှုတွေမဖြစ်ပေါ်အောင်စောင့်ထိန်းကြဖို့အတွက်လည်းကြေညာချက်မှာတိုက်တွန်းထားပါတယ်။သမရရွေးကောက်ပွဲကိုပထမအဆင့်ကနေပြန်လည်စတင်ဖို့ယာယီရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်လိုက်တာဟာဟေတီနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုနောက်ပြန်ဆုတ်သွားစေပါတယ်။2015ခုနှစ်ရွေးကောက်ပွဲလုပ်ငန်းစဉ်တွေပြီးဆုံးရေးအတွက်ဆောင်ရွက်တဲ့နေရာမှာအချိန်နဲ့ငွေကုန်ကြေးကျပုံများစေမှလည်းဖြစ်သလိုဖွဲ့စည်းပုံနဲ့အညီသမရအစ်စ်ကိုခံထားနိုင်ရေးအတွက်လည်းပုံမနှောင့်နှေးကြံ့ကြစေမှဖြစ်ပါတယ်။အချိန်ဆွဲနေမယ့်အစားဟေတီနိုင်ငံသားတွေရဲ့သဘောဆန္ဒတွေကိုဖြည့်ဆည်းပေးရမှာဖြစ်ပါတယ်။ရွေးကောက်ပွဲဖြစ်စဉ်တွေကိုနောက်တစ်ကြိမ်တက်တန်းထုတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်မကောင်းဖြစ်မိရပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့တခြားလှုပ်ဖော်ကိုင်ပတ်တွေနဲ့လက်တွဲပြီးဟေတီနိုင်ငံရင်ဆိုင်နေရတဲ့စင်ခေါ်မှုပေါင်းများစွာကိုဖြည့်ရှင်းမဲ့သမရကိုအ мян ဆုံးရွေးချယ်တင်မြှောက်တဲ့အချိန်ကိုမျှော်လင့်ဆောင်စားနေကြပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
ခုကြားခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်တဲ့အကြောင်းသတင်းရှင်တွေကိုထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်တောက်ကြနေမနက်ခင်းအစီအစဉ်နေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြံနေတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုမနက်နာချမ်းကကြီးညာပေးပါလိမ့်မယ်
တူရကီနိုင်ငံအစ္စတန်ဘူလေဆိုင်ကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့သူ၃ဟာရုရှား၊ဥဇ်ဘက်ကစ္စတန်နဲ့ကာဂျစ်စတန်နိုင်ငံတွေကဖြစ်တယ်လို့တူရကီတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုကို IS သွေးကြောအဖွဲ့ကလှုပ်ဆောင်တာလို့တူရကီတာဝန်ရှိသူတွေကယုံကြည်ထားဆဲဖြစ်ပြီးတိုက်ခိုက်သူတွေရဲ့နာမည်ကိုထုတ်မပြောဘဲဘုံခွဲတိုက်ခိုက်သူတွေဟာအင်္ဂါနေ့ကသူတို့ကိုသူတို့အသေးခံဘုံဖောက်မခွဲခင်အတတုတ်နိုင်ငံကလေစိတ်ထဲကခီးသွွားတွေနဲ့အလုသမားတွေကိုမောင်းမြန်တနတ်တွေနဲ့ပြစ်ခတ်ခဲ့ကြတယ်လို့အာနာပိုင်တွေကပြောဆိုပါတယ်။ဥရောပမှာတတိယမြောက်အသွာလာအုံပြမှုအများဆုံးဖြစ်တဲ့ဒီလေစိတ်မှာဘုံခွဲတိုက်ခိုက်မှုကြောင့်သေဆုံးသူအရေအတွက်ဟာအခုခါ44ယောက်ရှိခဲ့ပြီးတော့ဒဏ်ရာသူကတော့230ကျော်ရှိပါတယ်။မနေ့ကြတာပရင်းနေ့ကတော့အစ္စတန်ဘူမြို့မှာရှိတဲ့ရက်ကွက်3ခုက16နေရာကိုရဲတွေကဝန်စီခဲ့ပြီးတော့ IS သွေးကြောအဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့မသိင်္ဂါသူ13ဦးကိုဖမ်းဆီးခဲ့ပါတယ်။မြန်မာနိုင်ငံဝန်5ရက်ကြာရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယေအတွင်းဝန် M Shahida Head နဲ့နိုင်ငံဂျာယေဝန်ကြီးဒေါမ်ဆန်းစုကြည်တို့ကြာတာပတိနေ့မနေ့ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံကြားချစ်ချည်ရင်းနှီးမှုအိမ်နီးချင်းကောင်ပိသားမှုပေါ်အခြေခံတဲ့ဆက်ဆံရေးမျိုးနဲ့အပြန်အလှန်နားလည်မှုရရှိအကျိုးဖြစ်ထွန်းမှုတို့အတွက်နှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်သွားကြဖို့တွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံဂျာယေဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်
ထိတ်တန့်ရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုမနက်နာချမ်းကြီးညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Deep Magnus ဖြစ်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်သောတာရှင်အားလုံးကိုကျေးဇူးတင်ပါတယ်အားလုံးသောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားတွေအကုန်လုံးစိတ်နှလုံးရွှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.